Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ် April 17ရက်အင်္ဂါနေ့ညပိုင်း 9:30 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတူမီတာ24.55 MHz နဲ့လိုင်းလမီတာ190 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါ။ Syria သမ္မတကိုထောက်ပံ့ပေးနေတာဆွန့်လွတ်ဖို့ရုရှားကိုနားချစည်းုံးမဲ့အမေရိကန်နိုင်ငံသားဝင်ကြီးမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီ။စတော့ခွမ်ကတိုက်ခိုက်မှုရဲ့လက်သည်လို့ယူဆဖမ်းဆီးခံထားရသူကအကြမ်းဖက်ဝါဒစဲတိုက်ခိုက်မှုကိုကျူးလွန်ခဲ့ကြောင်းဝန်ခံပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သမရဥထင်ကျော်ရဲ့တရုတ်နိုင်ငံခီစင်မှာမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးနိုင်ငံပူရဲထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးကြားဖို့ရှိရတော့
မြစ်ဆုံနဲ့ပတ်သက်တဲ့ဥစ္စာကိုနိုင်ငံတော်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်အကြီးအကဲပိုင်းဆိုင်ရာတွေပြတ်ပြတ်သားသားမပြောခြင်းဟာ
စီလုံးညညွတ်ရွံ့တဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခက်ထိန်နာမှရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါဒါအပြင်ရခိုင်တပ်မတော်နေဖလားခေါင်းစဉ်နဲ့ဘောလုံးပွဲကျင်းပပေးခဲ့တဲ့အတွက်ရခိုင်ပြည်နယ်မြောက်ဦးမြို့ကဆရာတော်တပါးတရားစွဲခံရတဲ့တရင်နဲ့အတူနိုင်ငံတကာတရင်ဆောင်မတဲ့ပုံနဲ့တကြံသေးလက်ဆောင်တဲ့ပုံကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့ဒီကနေ့ညထိတ်တန့်ရောက်တရင်တွေကိုမှတ်သိငိထိုက်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရုရှားနိုင်ငံမော်စကိုမြို့တော်ကိုဆက်ရောက်သွားပါပြီ။အမေရိကန်နဲ့ဗြိတိန်အစိုးရတို့မျှော်လင့်ထားသလောက်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ခံမှုအဆုံးသတ်ရေးရုရှားကိုနားချနိုင်လောက်တဲ့အထိခိုင်ခိုင်မာမာအချက်လက်တော့နိုင်ငံသားဝင်ကြီး Tillerson မှာပါမသွားပါဘူး။အီတလီနိုင်ငံလူကာမြို့မှာဒီကနေ့ကျင်းပပြီးစီးခဲ့တဲ့ G7 နိုင်ငံသားဝင်ကြီးများအစည်းအဝေးမှာရုရှားနဲ့ဆီးရီးယားစစ်တပ်အပေါ်ပြစ်မှတ်ထားတန်းခတ်ပိတ်ဆို့မှုအပေါ်သဘောတူညီချက်မရခဲ့တာပါ။ဆီးရီးယားနိုင်ငံတွင်ပြီးခဲ့တဲ့သတင်းဖက်ကအရက်သားတွေကိုဓာတုလက်နက်သုံးတိုက်ခိုက်မှုကိုဘယ်သူလုပ်ခဲ့တယ်လဲဆိုတာတိတိကျကျထွက်လာဖို့စုံစမ်းစစ်ဆေးရေးအရင်လုပ်တင်တယ်ဆိုတဲ့အပေါ်မှာအခြေအတင်ဖြစ်ခဲ့တာကြောင့်ပါရုရှားနိုင်ငံမော်စကိုကိုသွားပြီးနားချစည်းုံမဲ့အမေရိကန်နိုင်ငံသားဝန်ကြီးတေလာဇန်ကတော့ဆီးရီးယားပြည်သူတွေရဲ့ဒုက္ခတွေကိုအဆုံးသတ်သွားစေချင်ပြီလို့ပြောဆိုပြီးရုရှားကအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်ခံရမှုအပြီးအမေရိကန်တို့ကဒုံးကျည်နဲ့တိုက်ခိုက်တုတ်ပြန်လိုက်တာကြောင့်ခုနှစ်နှစ်ကြာဆီးရီးယားပဋိပက္ခအပေါ်အမေရိကန်ရဲ့ချင်းကပ်မှုပုံစံကိုအပြောင်းအလဲဖြစ်စေခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့ကပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးဆီးရီးယားနဲ့ကင်းကွာသွားစေရေးရုရှားအပေါ်ဖိအားပေးဖို့သဘောတူပါတယ်။ဒါပေမဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံတည်းကဂျာမနီနဲ့အီတလီတို့ကဒီအပေါ်သဘောမတူပါဘူး။ရုရှားသမ္မတပူတင်ကတော့ပြီးခဲ့တဲ့သတင်းပတ်ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်အသုံးပြုတိုက်ခိုက်မှုဟာဆိုရင်ဆီးရီးယားအစိုးရကိုအပြစ်ဖို့နိုင်ဖို့အတွက်ရန်စတိုက်ခိုက်ဖို့စီစဉ်ခဲ့တယ်ဆိုတဲ့ထောက်လှမ်းရေးအချက်လက်တွေရရှိထားတယ်လို့ပြောဆိုပြီးကုလသမဂ္ဂကဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့ဒီကနေ့တောင်းဆိုလိုက်ပါတယ်ရှင
်။ဆီးရီးယားနိုင်ငံမှာလူ၄ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုရဲ့အဓိကလက်သည်လို့တန်တရာရှိထားသူကအကြမ်းဖက်ဝါဒပြစ်မှုကျူးလွန်နေဆိုတာကိုဝန်ခံလိုက်ပြီးဖမ်းဆီးခံဖို့လက်ခံလိုက်ကြောင်းသူရဲ့ရှေ့နေကပြောပါတယ်အသက်39နှစ်အရွယ်ဥစ်ဘက်နိုင်ငံသားရာခ်မက်အခီလော့ဖ်အမှုကိုကြားနာတဲ့မြို့တော်စတော့ခ်ဟ ோம் ကတရားရုံးတစ်ခုရှိမှသူရဲ့ရှေ့နေဂျိုဟန်အရစ်ဆန်ကပြောဆိုခဲ့တာဖြစ်ပါတယ်စတော့ခ်ဟ ோம் ကအလန်စတိုးဆိုင်တဲ့လူအုပ်ရှိရာကိုအခီလော့ဖ်ကသူခိုးလာတဲ့ကုန်တင်ကားနဲ့မောင်းဝင်ခဲ့တာမို့အာနာပိုင်တွေကဒီကိစ္စကိုပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတိုက်ခိုက်မှုအတွင်းလူ၄ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာရရှိခဲ့တာပါအခီလော့ဖ်ကိုတော့စနေနေ့အစောပိုင်းမှာဖမ်းဆီးမိခဲ့ပါတယ်အခီလော့ဖ်ကသူ့ရဲ့နိုင်ငံရေးခုလုံခွင့်ရှောက်ထားမှုအငင်းပယ်ခံရပြီးနောက်ဌာနေပြန်ပို့မခံရခင်မှာပြီးခဲ့တဲ့နှစ်ကပျောက်ကွယ်သွားတာဖြစ်ပြီးအဲ့ဒီကလေးကသူ့ကိုဆွေရင်ထောက်လှမ်းရေးကသိရှိထားပါတယ်သူဟာအစွန်းရောက်လူလားတက်ဝင်သူဖြစ်တယ်ဆိုတာကိုလည်းအာနာပိုင်တို့ကသိရှိထားပါတယ်
ပြင်းထန်နိုင်ငံမြောက်ပိုင်းဒွန်ကတ်အနီးကရွှေပြောင်းအခြေချသူတွေနေထိုင်ရာ Grand Center စခန်းတစ်ခုလုံးနီးပါးမီးလောင်ပျက်စီးခဲ့ပါတယ်။စခန်းမှာနေထိုင်ကြတဲ့အာဖဂန်ရွှေပြောင်းအခြေချသူတွေနဲ့ကတ်ရွှေပြောင်းသူတွေကြားခက်ရံများတာကစပြီးမီးလောင်ခဲ့တာလို့ North Data အုပ်ချုပ်ရေးမှူး Michael Laland ကပြောပါတယ်။ဘယ်လိုကစပြီးမီးလောင်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မီးလောင်တာကြောင့်အ ਨੇ ဆုံးလူ၅ဦးထိခိုက်ဒဏ်ရာရတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။မီးလောင်ပျက်စီးသွားတဲ့စခန်းကရွှေပြောင်းအခြေချသူတွေကိုတော့အနည်းအနာကခိုလုံရေးစခန်းတွေကိုရွှေ့ပြောင်းပေးထားပါတယ်။ နယ်စည်းမထဆရာဝန်များအဖွဲ့ကတည်ထောင်ပေးထားတဲ့ Grand Center စခန်းမှာရွှေ့ပြောင်းအခြေချသူ 1,500 လောက်ရှိပြီးအများစုကကတ်လူမျိုးရွှေ့ပြောင်းအခြေချသူတွေဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကာလီစကရွှေပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုကိုပိတ်လိုက်ပြီးတဲ့နောက်မှာ Grand Center စခန်းမှာလူတွေပိုပြီးတော့များလာခဲ့တာဖြစ်ပါတယ်။ရွှေပြောင်းအခြေချသူတွေကဗြိတိန်နိုင်ငံကိုသွားနိုင်ဖို့မျှော်လင့်ချက်နဲ့ပြင်သစ်နိုင်ငံမြောက်ပိုင်းကယ်ယူရန်တခြားမှာစူးစီးရောက်ရှိနေကြတာဖြစ်ပါတယ်
။ပြီးခဲ့တဲ့2016ခုနှစ်တည်းမှာအခြားနိုင်ငံတွေမှာတည်တံစီရင်မှု3ပုံ2ပုံကြာဆင်းသွားပေမဲ့တရုတ်နိုင်ငံကတော့ကမ္ဘာပေါ်မှာတည်တံပေးမှုအများဆုံးနေရာမှာဆက်ရှိနေတုံးပဲလို့AI ခေါ်အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တရုတ်ဘယ်လာရုစ်နဲ့ဗီယက်နမ်နိုင်ငံအစိုးရတွေဟာတည်တံပေးတဲ့စီးရင်အချက်အလက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်ထားရှိပြီးဖုံးကွယ်ထားတယ်လို့ AI အဖွဲ့ကပြောနေတာပါ။ဒါကြောင့်လဲမီဒီယာတွေကသတင်းအချက်အလက်တွေအစိုးရစာရွက်စာတမ်းအထောက်အထားတွေနဲ့တရုတ်နိုင်ငံကလူတွေနဲ့ဆက်သွယ်မေးမြန်းပြီးအခြေအနေတွေကိုသုံးသပ်အကဲဖြတ်ခဲ့ရတာဖြစ်တယ်လို့ AI အဖွဲ့သူတွေကဝီလျံနီးက VOA ကိုပြောပါတယ်။တရုတ်အစိုးရအနေနဲ့နှစ်စဉ်လူဘလောက်တည်တံပေးအဆုံးစီရင်နေတယ်လဲဆိုတဲ့ကိန်းဂဏန်းအတိအကျကိုတရားဝင်ထုတ်ပြန်ပေးဖို့ကိုလည်း AI အဖွဲ့ကတောင်းဆိုလိုက်ပါတယ် AI အဖွဲ့ကလက်ရှိလက်ခံရရှိတဲ့စီးရင်တွေအရ2016ထဲမှာတည်တံစီရင်မှုအများဆုံးကတရုတ်နိုင်ငံဖြစ်ပြီးအီရန်နိုင်ငံက969ဦးနဲ့ဒုတိယလိုက်ပါတယ်ဆော်ဒီအာရေဗျက154ဦးနဲ့တတိယလိုက်ပြီးအီရတ်မှာ88ဦးနဲ့ပါကစ္စတန်မှာ89ဦးတည်တံပေးခဲ့ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ကျေးလက်တော်ရွာနေလူငယ်တွေငင်းချမ်းရေးသကဝိုင်းအဖြစ်ဒီကနေ့အစိုးရရုံးဆိုင်ရာနေပြည်တော်မှာဆွေးနွေးကြပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်မှအောင်မြင်မှာဖြစ်တယ်လို့ထောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ်။
အစိုးရအနေနဲ့တာမန်လူများတော့ပြည်သူလူထုနဲ့ထိတွေ့ပြီးတော့ဒီငင်းချမ်းရေးဖြစ်စဉ်ထဲမှာပြည်သူတွေပါစီခြင်းနဲ့ပြည်သူရဲ့အင်အားနဲ့မှဒါအောင်မြင်နိုင်မှာဆိုတော့လည်းယုံကြည်တယ
်။ငင်းချမ်းရေးစကဝိုင်းမှာတက်ရောက်လာတဲ့ကချင်းလူငယ်တဦးကစစ်ရှောင်စခန်းတွေကကချင်းဒုက္ခသည်တွေနေရာရင်းတွေပြန်နိုင်ဖို့ငင်းချမ်းရေးအတွက်ဆောင်ရွက်ပေးဖို့တိုက်တွန်းတောင်းဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကငင်းချမ်းရေးအတွက်အကောင်းဆုံးဆောင်ရွက်မယ်လို့ကတိပြုပြောဆိုပါတယ်။နိုင်ငံတော်ဝန်ကျေးလက်တော်ရနေလူငယ်12ဦးတို့ရဲ့ဆွေးနွေးချက်တွေမှာတော့ငင်းချမ်းရေးတရားဥပဒေစိုးမိုးရေးဒေတာဖွံ့ဖြိုးရေးတို့နဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်ဝန်အမုံတရားတွေပြန့်နှံ့နေတာကိုတရားဥပဒေစိုးမိုးရေးနဲ့ကင်တွယ်ပေးဖို့လူငယ်တအုပ်ရဲ့စာနဲ့ဆွေးနွေးချက်ကိုတော့ဒေါအောင်ဆန်းစုကြည်ကအမှားအမှန်ဝေဖန်ခွဲခြားနိုင်တဲ့ပညာရေးအရေးကြီးတယ်လို့သုံးသပ်ပြောဆိုခဲ့ပါတယ်။ဒီနေ့စာပိုင်းကဆက်တင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေနေပယ်တီးတီးကလူငယ်တွေရဲ့ငင်းချမ်းရေးစကားဝိုင်းကတော့အခုအချိန်မှ၄ချိန်မြောက်ရှိခဲ့ပါပြီ။
အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်9000ခွဲလောက်ထွက်ပြေးသွားစီခဲ့တဲ့ရခိုင်ပြည်နယ်အနောက်ဖက်ခြမ်းကရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းမျိုးဖြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိဘူးလို့နိုင်ငံတော်အမျိုးသားလူညွန့်ရေးအကြံပေးဦးတောင်ထွန်းကရန်ကုန်မြို့ NRPC မှာကျင်းပတဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ
် There is no ethnic cleansing. There is no ethnic cleansing of the Muslim minority in Rakhine. It is a matter of
ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေပေါ်မျိုးဖြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိပါဘူး။ဒါကမတူကွဲပြားတဲ့လူအဖွဲ့အစည်းနှစ်ခုကြားကပြဿနာတွေသာဖြစ်ပါတယ်။ဒီပြဿနာတွေကိုကျော်လွှားနိုင်ဖို့အတိုင်းအဝိုင်းနှစ်ခုကြားပြန်လည်နှီးစပ်လာစေရေးအတွက်အစိုးရကကြိုးပမ်းနေပါတယ်လို့သူကပြောသွားတာပါ။ပြီးခဲ့တဲ့အောက်တိုဘာလအတွင်းရိုဟင်ဂျာလက်နက်ကင်တစုကမောင်းနှုံးမှာရှိတဲ့နယ်ကြားစောက်စခန်းတွေကိုဝင်တိုက်ခဲ့တာဟာဒေါ်အောင်ဆန်းစုကြည်အစိုးရအတွက်ခေါင်းခဲစရာဖြစ်စေခဲ့ပါတယ်။ရိုဟင်ဂျာလက်နက်ကင်တွေကိုရှင်းလင်းတဲ့စစ်ဆင်မှုအတွင်းရင်းညာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တတ်တာအုပ်စုဖွဲ့မတင်းကျင်တာတွေကိုမြန်မာလူညုံရေးတပ်တွေကကျူးလွန်ခဲ့တယ်လို့ဖေဖော်ဝါရီလအတွင်းထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာတစ်ခုမှာဖော်ပြထားပါတယ်။ဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောက်နိုင်တယ်လို့သုံးသပ်ထားပါတယ်။လူသမရဦးမြင့်စွေဦးဆောင်ဖွဲ့စည်းထားတဲ့ရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ကလေလာစုံစမ်းမှုတွေလုပ်နေတယ်ဆိုပေမဲ့အခုချိန်ထိတော့အစိုးရခန်းစာထွက်ပေါ်လာခြင်းမရှိသေးပါဘူး။
ဖိလစ်ပိုင်နိုင်ငံအပန်းဖြေကျွန်းမှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့အဘူစီယက်စစ်သွေးကြွတွေလို့ယူဆရသူတွေစားဒီကနေ့တိုက်ခိုက်မှုဖြစ်တာကြောင့်အစိုးရတပ်ဖွဲ့ဝင်တဦးကြာဆုံးပြီးတနတ်သမားတွေဘက်ကတော့အနည်းဆုံး၄ဦးသေဆုံးပါတယ်။ဘိုဟိုးပြည်နယ်ကအင်နာဘန်ကာမြို့မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။လက်နက်ကင်10ရောက်ပါတဲ့အဖွဲ့တစ်ခုကမော်တော်ဘုံးနဲ့ဆက်ရောက်လာခြင်းအစိုးရတပ်ဖွဲ့ကစစ်ဆေးဖို့အသွာတိုက်ခိုက်မှုဖြစ်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်။ဘိုဟိုးပြည်နယ်ကတော့အဘူစီယက်စစ်သွေးကြွတွေအစင်းအဆက်လှုပ်ရှားရာဖိလစ်ပိုင်တောင်ပိုင်းဒေသတွေထဲမှာမပပါဘူး။ဖိလစ်ပိုင်နိုင်ငံဘိုဟိုးနဲ့စီဘူးပြည်နယ်တွေမှာပြန်ပေးဆွဲဖို့လှုပ်လာနိုင်တယ်ဆိုတဲ့အတိမပြုတ်ရသေးပေမဲ့ယုံကြည်ရလောက်တဲ့သတင်းပေးချက်တွေလက်ခံရရှိထားတယ်လို့ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြီးခဲ့တဲ့သတင်းဘက်ကသတိပေးချက်ထုတ်ပါတယ်။အမေရိကန်ပြည်ထောင်စုကရောဖိလစ်ပိုင်နိုင်ငံကပါအဘူစီရဲ့အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။အဘူစီရဲ့အဖွဲ့ကစတင်တည်ထောင်ခဲ့တဲ့1990ပြည်လွန်နှစ်တွေကတည်းကစလို့ပြန်ပေးဆွဲဘုံခွဲကောင်းဖြတ်တာတွေကိုအကြိမ်ကြိမ်လုပ်နေတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလနှောင်းပိုင်းတုန်းကလည်းဒေါ်လာ6သိန်းနဲ့ရွေးဖို့နောက်ဆုံးသတ်မှတ်ချိန်ကျော်လွန်ခဲ့တာကြောင့်ဂျာမန်တစားကန်တဦးကိုအဘူစီရဲ့တို့တတ်ဖြတ်ခဲ့ပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတွေရုရှားကနိုင်ငံရဲ့ချားမှာဝင်ရောက်ဆွတ်ဖက်မှုတွေနဲ့နိုင်ငံရဲ့ချားမှာငွေတွေထားပြီးအခွန်လွတ်အောင်လုပ်တဲ့ပြဿနာစတဲ့သတင်းတွေရေးသားမှုအတွက်တနင်္လာနေ့တုန်းကပူလဇာစုချင်းမြင့်ခဲ့ပါတယ်။ဒီစုဟာအမေရိကန်သတင်းလောကရဲ့အမြင့်မားဆုံးစုဖြစ်ပါတယ်။သမရထရန့်နဲ့သူ့ဖောင်ဒေးရှင်းကပရဟိတလုပ်ငန်းတွေမှာငွေကြေးဘယ်လိုသုံးစွဲခဲ့တယ်လဲဆိုတဲ့အဖြစ်မှန်တွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ Washington Post သတင်းတော့ဒေးဗစ်ဖာရန်တိုကပြည်တွင်းသတင်းရေးသားမှုအတွက်ပူလဇာစုကိုရရှိသွားပြီးရုရှားသမ္မတပူတင်ကနိုင်ငံတကာမှာရုရှားရဲ့ဩဇာအာဏာတီးထွားလောက်အောင်တိစောက်ဖို့ကြိုးပမ်းတဲ့လှုပ်ရှားမှုတွေနဲ့ဖော်ထုတ်ရေးသားခဲ့တဲ့ New York Times သတင်းစာကိုတော့နိုင်ငံတကာသတင်းရေးသားမှုအတွက်ပူလစ်ဇာစုချီးမြှင့်လိုက်တာပါ။အဲ့ဒီတည်းမှာရုရှားကအမေရိကန်အစိုးရကွန်ပျူတာတွေကို hack လုပ်တာ၊ Democrat Party ညီလာခံကော်မတီရဲ့ email တွေကို hack လုပ်တဲ့ကိစ္စတွေလည်းပါဝင်ခဲ့ပါတယ်။
ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒီကနေ့ကစားခဲ့တဲ့2018ခုနှစ်အတွက် AFC အမျိုးသမီးအာရှဖလားခြေစစ်ပွဲမှာမြန်မာအမျိုးသမီးအသင်းနဲ့ဗီယက်နမ်အမျိုးသမီးအသင်းတို့ကစားခဲ့တာမှာတော့နှစ်ဂိုးဂိုးမရှိနဲ့မြန်မာအသင်းရှုံးနိမ့်ခဲ့ပါတယ်။အုပ်စုဒီအတွက်နောက်ဆုံးပွဲစဉ်အဖြစ်မြန်မာနဲ့ဗီယက်နမ်တို့ကစားခဲ့တာပါ။နောက်နေ့2018ခုနှစ်ဧပြီလဂျော်ဒန်နိုင်ငံမှာကျင်းပမဲ့ AFC အမျိုးသမီးအာရှဖလားလူပွဲအတွက်အုပ်စုပွဲစဉ်တွေအလုံးလဲပြီးဆုံးသွားပြီဖြစ်ပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမတင်ငေးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစင်မှာထုတ်ပြန်လိုက်တဲ့တရုတ်မြန်မာနှစ်နိုင်ငံပူးရဲကြေညာချက်မှာအငင်းပွားပွဲဖြစ်နေတဲ့မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြတ်သားတဲ့ဆုံးဖြတ်ချက်တွေထည့်သွင်းဖော်ပြမထားတာဟာမြစ်ဆုံအရေးနဲ့ပတ်သက်ပြီးတိကျတဲ့ဆွေးနွေးမှုမရှိတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်တာမျိုးရှိပါတယ်။မြစ်ဆုံစီမံကိန်းကိုဖျက်သိမ်းကြောင်းမထုတ်ပြန်သေးပေမဲ့လို့အစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲပေါ်ဆောင်မယ်ဆိုတဲ့မျှော်လင့်ချက်တွေကလည်းရှိနေသေးပါ။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့သမရဦးထင်ကျော်ရဲ့ခီးစဉ်မှာသဘောတူစာချုပ်3ခုနားလည်မှုစာချုပ်လွှာ2ခုနဲ့ပူပေါင်းဆောင်ရွက်ရေးစာလွှာ4ခုစုစုပေါင်းသဘောတူညီချက်9ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူစာချုပ်တွေထဲမှာရခိုင်ပြည်နယ်ကြောက်ဖြူမဒေးကျွန်းကနေတရုတ်နိုင်ငံကုမင်းမြို့အထိရင်းနှံစိမ့်တည်ယူပို့ဆောင်ရေးဆိုင်ရာစာချုပ်ပါဝင်ပေမဲ့မြစ်ဆုံဆဲစီမံကိန်းဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတိကျတည်ကြတဲ့အချက်မျိုးနှစ်နိုင်ငံပူးတွဲကြေညာချက်မှာလည်းဖော်ပြတာမတွေ့ရပါဘူးဒါနဲ့ပတ်သက်ပြီးနိုင်ငံရေးလိလာသုံးသပ်သူဦးစီသူအောင်မြင့်ကအခုလိုပြောဆိုပါတဲ့
အခုထွက်လာတဲ့သတင်းကတော်တော်ရည်ပုံရဆန်တယ်လေနိုင်ငံအကျိုးစီးပွားဟိုဖြစ်ထွက်အောင်ပေါ့နော်နိုင်ငံစလုံးအကျိုးရှိအောင်ဒါကဟိုအတူတူကဖြည့်ရှင်းရမယ်ဆိုတဲ့သဘောလောက်ပဲတွေ့ရတယ်လေဒါတော်တော်လေးရည်ပုံရဆန်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းမှာဆိုရင် Global Times တို့ဘာလို့မှအဲ့လိုရေးတာတွေရှိတယ်အဲ့ဒီပုံမှာအခြေခံပြီးတော့မှဒီအစိုးရဘက်ကဒါကိုဆွေးနွေးဖို့လမ်းစပြောတယ်နဲ့တူပါတယ်။ဒါပေမဲ့ဒီကိစ္စကလက်ရှိချိန်ရကဒီစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာတော့သူကပြီးအောင်မထွက်သေးဘူး။မထွက်သေးဘူးဆိုတဲ့အခါကျတော့ကျွန်မထင်တယ်ဘာဒီဇီရှင်မှပြီးမှာမဟုတ်ဘူး။ဘာဒီဇီရှင်မှမပြီးသေးဘူးဆိုတဲ့အနေထားအောက်မှာအဲသဘောတူညီချက်တွေပါဒီကိုအချမ်းမြင့်လောက်ပြောတာဆိုတာဆိုရင်တနိုင်ငံအကျိုးရှိအောင်ဖြစ်ရှင်းမယ်ဆိုတဲ့ဒီလိုရည်ပုံရကြတဲ့ပေါ့နော်သဘောတူညီချက်လောက်ကိုပဲဆွေးနွေးပြီးခဲ့တယ်လို့ထင်တယ်။
တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်မှာစီးပွားရေး၊ကုန်သွယ်ရေး၊စိုက်ပျိုးရေး၊လျှက်စစ်စွမ်းအင်၊ပို့ဆောင်ရေးနဲ့ထုတ်လုပ်မှုစွမ်းအင်ကဏ္ဍတွေမှာနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဖော်ပြထားပါတယ်။ကျုံနိုင်ငံပိုင်စင်ဝါသတင်းဌာနကလည်းတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှန်ကောင်းမွန်အောင်နှစ်ဖက်စလုံးအကျိုးမြတ်ရှိစေမဲ့ win-win မူအရပူးပေါင်းဆောင်ရွက်ဖို့နဲ့အပြန်အလှန်လေးစားမှုစည်းမျဉ်းတွေကိုကင်ဆယ်သွားကြဖို့သဘောတူကြောင်းဖော်ပြပါတယ်။စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခက်ထိန်နံကမြစ်ဆုံရေးနဲ့ပတ်သက်ပြီးလက်ရှိအစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအခြေခံပြီးအကောင်းဆုံးလုပ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။မြစ်ဆုံနဲ့ပတ်သက်တဲ့ဥစ္စာကိုနိုင်ငံတော်မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်အကြီးအကဲပိုင်းဆိုင်ရာတွေပြတ်ပြတ်တသားမပြောခြင်းဟာပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုလည်းပဲဟိုအလေးနဲ့ထားပြီးစဉ်းစားနေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်လို့အဲ့လိုသုံးသပ်ပါတယ်။မြေဆုံစီမံကိန်းကတော့ပြည်သူတွေရွေးချယ်ခွင့်မရှိခဲ့တဲ့ခေတ်စနစ်ကာလတုန်းကလှုပ်ဆောင်ခဲ့တဲ့ကိစ္စဖြစ်တယ်။ဒီနေ့ကတော့အစိုးရကပြည်သူအစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့ဆန္ဒကိုလည်းပဲအလေးအနက်ထားမယ်လို့ကျွန်တော်အနေနဲ့အဲ့လိုယုံကြည်ပြီးတော့ခံယူတဲ့အတွက်ကြောင့်ဟိုအဖြေကတော့အကောင်းဆုံးတော့ဖြစ်လာမယ်လို့အဲ့လိုပဲတုံ့တက်ယူဆရပါတယ်။
မြေဆုံစီမံကိန်းဖျက်သိမ်းဖို့အတွက်တောင်းဆိုလှုပ်ရှားသူဒေါ်ကြာခွန်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျမအနေနဲ့တော့အခုကျမတို့မြန်မာနိုင်ငံမှာနော်မြန်မာနိုင်ငံပေါ့အားလုံးပေါ့လေဒီမြေဆုံကြတော့အားလုံးကန့်ကွက်နေလေဆိုတော့နိုင်ငံတော်သမ္မတကြီးလည်းဒီလူထုရဲ့စကားကိုနားထောင်ပြီးတော့မြေဆုံကိုတော့ရပ်လိုက်မယ်ဆိုကျမတို့မျှော်လင့်နေတာပေါ့။အဲ့လိုမျိုးမထင်နေရဘဲကျမတို့ရပ်မယ်ပေါ့လေလုံးဝဖျက်သိမ်းမယ်ပေါ့လေအဲ့လိုမျိုးပဲယုံကြည်ပါတယ်။
မြေဆုံစီမံကိန်းကို2009ခုနှစ်ကစတင်အကောင်အထည်ဖော်ခဲ့ပေမဲ့နောက်ပိုင်းမှာပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2011ခုနှစ်မှာသမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတဲ့2016ခုနှစ်ဩဂုတ်လမှာတော့သမ္မတဦးထင်ကျော်ကအေယာဝတီမြေဆုံမြညာမြဝန်းရေအားလျှပ်စစ်စီမံကိန်းတွေဆက်လက်ဆောင်ရွက်သင့်မသင့်လေးလာစီစစ်သုံးသပ်နိုင်ဖို့အတွက်ကော်မရှင်တရဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်ကအပိသက်အစီရင်ခံစာတင်ပြရေးအတွက်ဆက်လက်ဆောင်ရွက်နေစေရှိပါတယ်
။ကုမိုဇော်မင်းမြန်တင်ပြတော့တာပါ။ခုတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်တင်ပြပါမယ်။ရခိုင်တပ်မတော်နေဖလားကောင်းစင်နဲ့ကျောင်းသားတွေကိုဘောလုံးပွဲကျင်းပပေးခဲ့တဲ့အတွက်ရခိုင်ပြည်နယ်မြောက်ဦးမြို့ကမြတ်တဆောင်ဆရာတော်ကိုမတရားတင်ဆက်သွယ်မှုနဲ့စစ်တပ်ကတရားလိုလုပ်ပြီးတော့တရားစွဲဆိုထားပါတယ်။ဒါဟာအစိုးရတည်လက်ထက်မှာပထမဦးဆုံးအနေနဲ့လူဖို့လဲပြီးအချင်းထောင်ကိုပို့ခံရတဲ့ရဟန်းတန်ကတပါးလဲဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့ကမြတ်တဆောင်ဆရာတော်ဟာသူ့ရဲ့ဖုန်းတော်ကြီးတင်စာတင်ကျောင်းကကျောင်းသားတွေကိုရခိုင်တက်မတော်နေအထိမ်းအမှတ်ဖြစ်ရခိုင်တက်မတော်ဖလားကောင်းစင်နဲ့ဘောလုံးပွဲကျင်းပပေးခဲ့တာကြောင့်မြောက်ဦးမြို့ရဲစခန်းကနေမတရားသင်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးခဲ့ပြီးချက်ချင်းလူဝိတ်လဲကစစ်တွေအကျဉ်းထောင်ကိုပို့ခဲ့တာပါဒါဟာအစိုးရတစ်လက်ထက်မှာပထမအဆုံးအကြိမ်ဖြစ်မတရားသင်းဖြစ်ဆွတ်ဆွဲခံထားရတဲ့တန်ခါတပါးကိုလူဝိတ်လဲပြီးအကျဉ်းထောင်ကိုပို့ခဲ့တဲ့အမှုဖြစ်ကြောင်းရခိုင်ပြည်နယ်ကရှေ့နေဒေါ်အေးနျူးစိန်ကပြောပါတယ
်ဟုတ်ကဲ့မင်းငယ်လေးကစစ်တွေထောင်ပို့ပြီးတော့တခါလေလူဝလဲပြီးတော့စစ်တွေထောင်နဲ့ထည့်လိုက်တယ်အင်းကျမသိတော့ကျမတို့ဘက်မှာသိတယ်တော့ပထမဆုံးဖြစ်ပါတယ်ဒီဖန်ဆိုတာနဲ့ကိုလူဝလဲလိုက်တာဟာ
မြတ်တဆောင်ဆရာတော်နဲ့ရခိုင်မျိုးသားတူဖြစ်တဲ့ကိုခိုင်နီမင်းကိုမတရားအသိအဖွဲ့နဲ့ဆက်သွယ်မှုအဥပဒေနဲ့စစ်တပ်ကတရားလိုလို့တရားစွဲခဲ့တာမှန်ကန်ကြောင်းကိုတော့မြတ်ဦးရဲစခန်းကအတည်ပြုပါတယ်ရခိုင်တပ်မတော်နဲ့ပတ်သက်လို့ဆက်နွယ်တယ်ဆိုပြီးဖန်ဆီးခံရတဲ့အမှုများစွာကိုလိုက်ပေးနေရတဲ့ရှေ့နေဒေါ်အင်းနုစိန်ကတော့မြတ်တဆောင်ဆရာတော်အနေနဲ့မတရားအသိနဲ့ဆက်သွယ်တယ်ဆိုပြီးဆွတ်ဆွဲခံထားရတဲ့ပတ်သက်လို့ရခိုင်တပ်မတော်ဟာမတရားအသိနဲ့မှပါသလားဆိုတဲ့ဥပဒေပြဿနာရှိတယ်လို့လည်းဆိုပါတယ
်မတရားအသိဆိုတာကျော်လှန်တဲ့ပုံစံနဲ့ဆိုတဲ့အသိလောင်းနေတယ်မတရားအသိရဲ့ဥပဒေထဲမှာမဝင်ဘူးမတရားအသိထဲမှာပါတယ်လို့ဒီစီစဲလက်ရှိအစိုးရတွေကဥပဒေနဲ့အညီထုတ်ပြန်အောင်မယ်ဆိုတော့ဒီဟာပေါ်တော့ကကျွေးရတဲ့အမှုတွေမှာဆိုရင် KN KIA လက်အောက်ခံဖြစ်တော့ဆိုတာလေးနဲ့ဆွေးရတယ်အဲဒါမျိုးတွေလည်းကျွန်မတွေ့ကြုံခုတယ်ဆိုတော့ AA ဟာမတရားအသိနဲ့မှပါသလားဆိုတဲ့ဥပဒေပြဿနာရှိလိမ့်မယ်ဒီလိုကျင်းပါတယ်ဆိုတာလောင်းတဲ့ကိုစက်ကွန်တက်မှာအဓိပ္ပာယ်ပြဋ္ဌာန်းထားတဲ့အတိုင်းအဖွဲ့ဝင်ဖြစ်တာတို့အစည်းအဝေးတက်တာတို့ဆက်တွေတာတို့အားပြီးကူညီတာတို့ဖြစ်သလားအဲဒါမျိုးတော့ကျမတို့အကြောင်းရှင်းရတဲ့ဥပဒေတွေကိုစွဲတဲ့ဘက်ကလည်းခိုင်လုံစွာတည်ပြပြရမယ်အစွဲခံတဲ့ဘက်ကလည်းဒါမဟုတ်ဘူးဆိုတာကိုပြရမယ်ဒီတရားစွဲဖို့ခံရတဲ့လူစုတို့ကအကုန်လုံးထောင်ချကြတာပါပဲဘယ်သူမှမလုပ်ဘူးဘာလို့ဆိုတော့ ဟိုတက်ကဖမ်းပြီးရင်ဝန်ခံချက်ရအောင်လုပ်လိုက်တယ်ပြီးမှပဲရဲကိုပို့ပြီးတော့အမှုတွဲတင်တာဆိုတော့အဲ့ဒီဝန်ခံချက်နဲ့ကိုသူတို့ကိုထောင်ချတာပဲဒါအခုဖြစ်နေတဲ့အနေထား
အီဘီလာ၁၀ရက်နှစ်မှာကြာရောက်တဲ့ရခိုင်တပ်မတော်ရဲ့ရှင်းနှစ်မြောက်နေ့ကိုအားကစားပွဲတွေစာပေဟောပြောပွဲတွေလုပ်ဖို့အတွက်မြတ်တဆောင်ဆရာတော်ကစီစဉ်ခဲ့တာဖြစ်ပြီးဒါတွေကိုမလုပ်ဖို့အတွက်အာဏာပိုင်တွေကအေဘီလာရှင်းနှစ်ကလေးကဖိအားပေးမှုတွေရှိခဲ့တာပါရခိုင်ပြည်နယ်အတွင်းမှာတော့ရခိုင်တပ်မတော်ကိုထောက်ခံအားပေးတယ်ဆိုပြီးကြေးရွာသားတို့ဟာအလားတူမတရားအသိနဲ့ဆက်သွယ်မှုနဲ့ဖမ်းဆီးထောင်ချခံရတဲ့အမှုတွေလည်းရှိခဲ့ပူပါတယ်ဒါပေမဲ့မတရားအသိနဲ့ဆွဆွဲခံထားရတဲ့တန်ခါတစ်ပါးကိုချက်ချင်းလူဝဲလဲပြီးအချင်းထောင်ကိုပို့ခဲ့တာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာဒါဟာပထမအဆုံးအကျင့်လည်းဖြစ်ပါတယ်ရှင
်။မအေးအေးမှတင်ပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တကြံသေးလက်ဆောင်တပုတ်ထုတ်လွှင့်မပေးခင်နိုင်ငံတကာသတင်းဆောင်မှာအရင်ဆုံးတင်ပြပါအောင်မယ်။ Freedom House နိုင်ငံတကာလွတ်လပ်ခွင့်တွေကိုအကဲဖြတ်တဲ့အဖွဲ့ကြီးကဥရောပအလယ်နဲ့အရှေ့ပိုင်းနောက်ဘောလ်ကန်နဲ့ယူရေရှားဒေသတွင်စစ်တမ်းကောက်ခဲ့တဲ့နိုင်ငံပေါင်း29နိုင်ငံထဲကတဝက်ကျော်မှဒီမိုကရေစီလွတ်လပ်ခွင့်တွေကြာဆင်းလာနေတယ်လို့ပြောပါရယ်အခုလိုကြာဆင်းခဲ့ရတာကဒီအဖွဲ့ရဲ့နှစ်ပေါင်း22နှစ်တာနှစ်စဉ်အစည်းအဝေးခါစားထုတ်တဲ့သမိုင်းမှာဒုတိယအကြိမ်အကြီးမားဆုံးကြာဆင်းခဲ့တာဖြစ်ပြီးအထက်အကြောင်းရင်းကတော့ဒီအတွင်ကူးပြောင်းနေတဲ့ဒေသတွေတွင်မှာလူကြိုက်များယုံပြောဆိုစည်းုံးတဲ့မူဝါဒခေါင်းထောင်လာလို့ဖြစ်တယ်လို့အဖွဲ့ကြီးကဆိုပါရယ်ဒီအတွင်ကူးပြောင်းနေတဲ့နိုင်ငံတွေကခေါင်းဆောင်တွေကစစ်မှန်တဲ့ liberal democracy ကိုဆန့်ကျင်ပြောဆိုနေကြတယ်လို့လည်းဒီအဖွဲ့ကြီးကထောက်ပြလိုက်ပါတယ်။မာရီယာမာဒါလီယာယိုတင်ဒင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါ
။ဒီ Freedom House အစီရင်ခံစာအရဥရောပအလဲပိုင်းဒေသမှာဝန်ကြီးချုပ် Victor Orban အုပ်ချုပ်ထားတဲ့ Hungary နိုင်ငံဟာအောက်ဆုံးအဆင့်ကိုကျရောက်သွားခဲ့ပါတယ်။ဒီအဖွဲ့ရဲ့နယူးယောက်ခြေဆိုင် Nate Shanken က Skype နဲ့ပြောရမှာ
When we talk about populism in Central Europe
ဥရောပမှာဒီလိုမျိုးအများကြိုက်မျှော်လိုက်ဝါဒအကြောင်းပြောမယ်ဆိုရင် Orban နာမည်ကပထမဆုံးထွက်လာမှာပါ။သူအနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွက်တောင်မှဒီမိုကရေစီကိုဆန့်ကျင်ဖို့စံနမူနာသဘောမျိုးဖြစ်လာအောင်လို့ဖန်တီးပေးနိုင်ခဲ့ပါတယ်။
ဟန်ဂရီမှာလိုပဲဒီမိုကရေစီရေးဆန္ဒပြပွဲတွေမကြာခင်ကဖြစ်ခဲ့တဲ့ပိုလန်နိုင်ငံရဲ့ခေါင်းဆောင်ကိုလည်းဖွဲ့စည်းအုပ်ချုပ်ပုံခုံရုံးကိုတိုက်ခိုက်တာနဲ့တိုင်းပြည်ရဲ့အပြန်အလှန်ထိန်းချုပ်မှုစနစ်ကိုအားနည်းအောင်လုပ်မှုတွေအတွက်ဒီ Freedom House အဖွဲ့ကဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံကတော့ဒီစစ်တမ်းရဲ့အောက်ဆုံးအဆင့်သားမှာရှိခဲ့ပါတယ်။ဒီအစဉ်ခံစားထဲမှာရုရှားနိုင်ငံတဲ့ဖိနှိပ်မှုတွေကြားကလူမှုအဖွဲ့အစည်းတွေကြီးကြီးမားမားဆက်လက်ဖွံ့ဖြိုးတိုးတက်လာတာနဲ့လွတ်လပ်အမိခိုကင်းတဲ့မီဒီယာတွေပေါ်လာတာကိုအတိအမှတ်ပြုချီးကျူးထားပါတယ်။ဒါပေမဲ့ရုရှားဗဟိုဘဏ်အရာရှိဟောင်းဆာဂေးအလက်ဆာရှန်ကိုကတော့သဘောမတူပါဘူး
။ We say that there was some freedom on internet but if you look that
အင်တာနက်လွတ်လပ်ခွင့်ရှိတယ်လို့တချို့ကပြောနိုင်ပါတယ်။ဒါပေမဲ့ရုရှားလူဦးရေရဲ့80ရာခိုင်နှုန်းကသတင်းတွေကို TV ရုပ်မြင်သံကြားကနေရတာပါ။ဒီရုပ်မြင်သံကြားဌာနတွေကိုကြည့်လိုက်ရင်အစိုးရကမထိန်းချုပ်ထားတာမရှိပါဘူး။တချို့ကတော့ပြောမှာပေါ့နော်။လွတ်လပ်မှုတချို့ရှိနေပြီလို့။ဟုတ်ပါတယ်ရှိပါတယ်။ဒါပေမဲ့သတင်းလွတ်လပ်မှုတော့မဟုတ်ဘူးဗျ။ကျွန်တော်အမြင်ပြောရရင်ရုရှားမှာတကယ်ဖြစ်နေတာတွေကိုကြီးကြီးမားမားမှားယွင်းပြီးအကဲဖြတ်နေတာတွေရှိနေပါတယ
်။ဘောကန်ဒေသမှာလည်းဒီမိုကရေစီရမကနှစ်နိုင်ငံမှာပဲတိုးတက်ပြီး၄နိုင်ငံမှာကြာဆင်းသွားရမှာဒီကြာဆင်းတဲ့အထက်မက္ဆီဒိုနားနဲ့ဆာဗီယာတို့လည်းပါသွားပါတယ်။ယူရေရှားဒေသမှာလည်းစစ်တမ်းအရကာဂျီစတန်နိုင်ငံဟာအာနာရှင်အသားကြအစိုးရအုပ်စုပဲပြန်ရောက်သွားပြီး2017ပြည်ဆိုင်ပါလီမန်ရွေးကောက်ပွဲပြီးခဲ့တဲ့အခါကအခုလိုပြန်ဆိုးသွားခဲ့တာပါ။အာဂရီလိုက်စားမှုနဲ့ပတ်သက်လို့ကတော့ယူရိရှားဒေသ12နိုင်ငံမှာ9နိုင်ငံကရော့ကျသွားပေမဲ့အဇာဘိုင်ဂျန်၊တာကမနစ္စတန်နဲ့ဥဇဘက်ကစ္စတန်တို့မှပုံမှုဆိုးရွားမှုအစ်စ်တွေထပ်ဖြစ်လာခဲ့တယ်လို့အစိုးရကဖော်ပြထားပါတယ်။ဒီ Freedom House ဖက်ကရှန်ကန်က
So in Belarus what you had in 2016was a continuation of
Belarus နိုင်ငံမှာတော့2016ခုနှစ်တည်းဖြစ်လာတာကိုကြည့်လို့ရှိရင်2015ခုနှစ်တုန်းကအဓိကဖြစ်လာတဲ့လမ်းကြောင်းအတိုင်းဆက်သွားတာပဲလေ။အဲဒီ2015ခုနှစ်တုန်းကလူကန်ရှာကူအစိုးရအနေနဲ့နိုင်ငံအရေးထိန်းချုပ်မှုတွေကိုတကယ်နည်းနည်းလျှော့ပေးခဲ့ပါတယ်။
အခုလို Belarus မှာတိုးတက်မှုတချို့ကိုချီးကျူးခဲ့ပေမဲ့နိုင်ငံထဲမကြာခင်ကလမ်းမပေါ်ဆန္ဒပြပွဲတွေမှာရာနဲ့ချီတဲ့လူတွေကိုရိုက်နှက်တာ၊တရုတ်တိုက်ဖမ်းဆီးတာပါဝင်ပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တာတွေတော့ရှိခဲ့ပါတယ်။ဒါပေမဲ့ Freedom House အဖွဲ့ရဲ့အစိုးရခန်းစာမှာပဲယူကရိန်း၊ရူမေးနီးယားနဲ့ကိုဆိုဗိုတို့မှာတော့ပုံမှန်တဖြည်းဖြည်းချင်းဥပဒေစည်းမျဉ်းတွေကိုပြုပြင်တာနဲ့အဖွဲ့အစည်းကောက်အောင်လှုပ်ဆောင်မှုတွေရှိခဲ့တာကြောင့်တိုးတက်မှုအားကောင်းမှုတွေနဲ့အားရစရာဖြစ်လာတယ်လို့ချီးကျူးထားပါတယ်ခင်ဗျာ
Well Myanmar has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံငယ်အင်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
yan ne sai lo le ne pu lo khet khet da ba ka cha le ma ni ni ya da ba ka cha le ko win 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 de sha ni ya da ni ba pa san ma ya yang sha da ma na pai ho zee bo yang sha da
myama ne naing ga na ga mwe ye ji ye zee kwe a lou kai ne a khwen lan ba win si bo ye san ya a chi ni phit pyet dwi ko a pat sin tanin la ni nya ba ma si bo ye kan na ga ni thau lwin pe ni ba de di a season ko viewer ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
အခုတော့တကြံတချင်းတစ်ပုံနဲ့ဖြောဖြေးပေးမှာမို့ Graham သီဆိုထားတဲ့မုံလုံးစက်ကူကတချင်းကိုထုတ်လင့်ပေးလိုက်ပါတယ်နားဆင်ပါရှင
်စက်ကူကလုံးချကလန်နဲ့ဆုံးတော့တယ်ပလီမောအမြောက်ကလေးစင်တယ်လို့ပြေကြာအေးကြာအေးMy mango, kolu bio chayan bauka, chera kose, twele yeni wa o mo taong a cho, mon lo.
ဆိုထားတဲ့မုံလုံးစကူကတဲ့ချင်းကိုတော်တော်ရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဧပြီလ17ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့50တိုကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းရွှေနေကန်ကိုနားဆင်ကြားရမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ရဲသားတွေပေါ်ဓာတုတန်းခွင်းနဲ့တိုက်ခိုက်ခဲ့တဲ့စီးရီးယားဆိုးရရဲ့စခန်းတွေကိုပြင်ပထားပြီးအမေရိကန်တပ်တွေလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်တမတာထရန့်ဆိုးရအဖွဲ့ရှေ့ဆက်ပါဆောင်ရွက်မလဲဝါရှင်တန်တိုင်းဝိုင်းကမေးခွန်းထုတ်နေကြပါတယ်တနင်္ဂနွေနေ့ကတွေ့ဆုံမိမြန်းခန်းမှာကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးကတော့တမတာဘေရှာရာဆက်ရဲ့တပ်တွေကိုနောက်ထပ်စီးရီးယားတိုက်ခိုက်တာမျိုးမလုပ်ဘူးလို့ယတိပြညင်းဆိုသွားခြင်းမရှိပါဘူးတခြားအမေရိကန်ရာရှိတွေကတော့အဓိကရည်ရွယ်ချက်ကISIS စစ်သွေးကြွတွေကိုချိန်မုံရေးပဲဖြစ်တယ်လို့ပြောနေပါတယ်။သမ္မတဒေါ်နယ်ထရန့်အနေနဲ့စီးရီးယားမှာအစိုးရပြောင်းလဲသွားအောင်လုပ်လို့ပါသလား။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကတော့စီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရဖြေရှားရမှာသမ္မတဘေရှာရ်အာဆက်ကအနောက်ရှယ်ဒါစီဖြစ်နေတယ်လို့ဆိုပါတယ်။ဒါပဲလဲအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလဆန်ကတော့အာဆက်ကိုဖယ်ရှားရေးကအန္တရာယ်ရှိတဲ့အကြောင်းABC ရုပ်သံကိုအခုလိုပြောပါလေ
We've seen what that looks like when you undertake a violent
လေပြားမှာအကြမ်းဖက်တဲ့အစိုးရအဖွဲ့ပြောင်းသွားအောင်လုပ်တုန်းကဘာဖြစ်ခဲ့တယ်လဲတွေးခဲ့ပါတယ်လေပြားရဲ့အခြေအနေကဝေယုံတုံးကထိမ့်နိုင်သိမ့်မြအခြေအနေကိုရောက်သွားပါတယ်လေပြားပြည်သူတွေရဲ့အခြေအနေဟာလည်းဒီနေ့အထိတိုးတက်မလာဘူးဆိုတာကျွန်တော်ပြောချင်ပါတယ
်စီးရီးယားမှာရက်သားတွေထပ်ပြီးတော့တပ်မခံရအောင်အမေရိကန်ပြည်ထောင်စုတွေနဲ့ကာကွယ်လုဆောင်နေတဲ့အကြောင်း Rex Tillerson ကပြောပါတယ်အမေရိကန်ရဲ့အဓိကဦးတည်ချက်မပြောင်းလဲဘူးဆိုတာကိုလည်းသူကအခုလိုထပ်ပြီးပြောဆိုပါ
တယ်
ကျွန်တော်တို့ရဲ့ဦးစားပေးပထမက IS စစ်သွေးကြွတွေကိုချိန်မုံဖို့ပါစီးရီးယားမှာလေကြောင်းတိုက်ခိုက်မှုလုပ်တာကကြောင်မတ်ဖွဲ့ဓာရုဒန်းငွေသုံးပြီးအမျိုးသမီးတွေခလေးတွေတမရပြောခဲ့သလိုပဲမွေးကင်းစခလေးတွေကိုတော့တေဆုံးစေခဲ့တာကြောင့်လက်တုံပြန်တာပါ
အရင်တမရဟောင်းဥပမာတို့ကလည်းအစ္စလာမစ်စစ်သွေးကြွတွေကိုပြည်သက်ချိန်မုံရေးကပဲဦးစားပေးအဓိကအစီအစဉ်ဆိုပြီးပြောဆိုခဲ့တာပါဒါပေမဲ့လည်းလွတ်တော်အတွင်းဝေဖန်တဲ့သူတွေကတော့ဒီမာဗျူအားမှားယွင်းတယ်လို့ပြောဆိုနေပါတယ် Republican ထဲလွတ်တော်အမမဂူရူဘီတို့ကအခုလိုပြောပါတယ
် This idea that we're going to get rid of ISIS
IS စစ်သွေးကြွတွေကိုအမြင့်ဖြတ်ချေမုန်းမယ် Syria တမရအာဆက်လဲနောက်ပိုင်းမှာနိုင်ငံရေးအရအဖြေရှာဖို့လှုပ်လာလိမ့်မယ်ဆိုပြီးမျှော်လင့်တဲ့အတွေ့အခေါ်ကအလုံးမဖြစ်ပါဘူးအာဆက်အဲ့ဒီမှာရှိနေသည်ဖြင့်အစွန်းရောက် Jihadist Sunni အဖွဲ့တွေရှိနေမှာပါ
သမ္မတထရန့်ကတော့စီးရီးယားကိုထိုးစစ်ဆင်ခဲ့တာနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကုန်မင်းကုန်းမှာထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့လည်းကမ္ဘာမျက်နှာစာမှာအမေရိကန်ပြည်ထောင်စုရဲ့ဩဇာလွှမ်းမိုးမှုကိုထပ်ပြီးတည်ဆောက်ဖို့ရည်ရွယ်ချက်ကိုတော့အခုလိုထည့်သွင်းပြောဆိုသွားပါလေ
။ Providing security for the American people also means
အမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုအာမခံတာကကမ္ဘာအလယ်မှာအမေရိကန်တွေရဲ့ရည်ရည်ချက်ကိုခိုင်မာအောင်ပြန်တည်ဆောက်တာပါ။စီးပွားရေးအရရောစီးရေးအရပါခိုင်မာဖို့ပါ။အမေရိကန်ပြည်ထောင်စုခိုင်မာအားကောင်းတာကကမ္ဘာအကျိုးစီးပွားအတွက်အကောင်းဆိုတာကျွန်တော်တို့နားလည်ပါတယ
်။တစ်ချိန်တည်းမှာသမ္မတထရန့်အနေနဲ့စီးရီးယားကိုနောက်ထပ်စီးရီးယားထိုးစစ်ဆင်မဲ့ဆိုရင်လွှတ်တော်ရဲ့အတည်ပြုချက်ယူဖို့တောင်းဆိုမှုတွေတိုးလာနေပါတယ်။ဒီမိုကရက်အောင်လွှတ်တော်မှအရွန်ရှရစ်ကတော့လွှတ်တော်ရဲ့အတည်ပြုချက်မယူဘဲစီးရီးယားကိုထိုးစစ်ဆင်တာကသမ္မတအနေနဲ့မလုပ်သင့်တဲ့အလုပ်ကိုလုပ်ခဲ့တာလို့မြင်နေကြောင်းဝေဖန်ပြောဆိုပါတယ်။အမေရိကန်စစ်တပ်ကပေတိန်3ဒုံးနေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့လည်းစီးရီးယားလီဒါစကန်ကတိုက်လေရင်တောက်ကြနေကပြန်ထွက်နေပြီဆိုပြီးဒေသခံသတင်းတွေမှာရေးပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့လေရင်ပြေးလမ်းတွေကိုပြင်ပထားမတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီး Twitter လူမှုကွန်ရက်ကပြန်ရှင်းတဲ့အခါမှာအဲ့ဒီပြေးလမ်းတွေကိုဖျက်ဆီးပြစ်မယ်ဆိုရင်လည်းလွယ်လွယ်ကူကူနဲ့ငွေသိမ့်မကူမဲပြန်ပြင်လို့ရတဲ့အတွက်ပြင်ပထားတိုက်ခိုက်ခဲ့တာမျိုးမလုပ်ခဲ့တာလို့ပြောဆိုကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူတွင်းနဲ့အတူတော်ခင်ဆိုဝင်စီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်
။မင်္ဂ
ါရှင် VOA American တန်ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်အတာကူးတဲ့နှစ်တကူးအချိန်ကြောက်ရောက်ပါတော့မယ်။တကြံကြပြီဆိုရင်ကျမတို့အားလုံးနားရင်နေတဲ့တကြံတဲ့ချင်းတွေနောက်ခစ်ပေါ်မြူးကြွတဲ့တေးသံတွေနဲ့အတူမြမရိုးရွာတန်ချက်တွေကိုလည်းကြားကြရမှာဖြစ်ပါတယ်။မြမရိုးရွာတန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးအဖျားပြားကိုထိထိမိမိပုံဖော်သရုပ်ဖော်နိုင်တာကြောင့်မလို့လူမှုရဲ့ခံစားချက်ကိုထင်ရှားစေတာအမှန်ပါပဲ။ဒါကြောင့်မလို့ဒီနှစ်တကြံအကျိုးဖြစ်နေကျမတို့တန်ချက်အကြောင်းကိုဆွေးနွေးကြဖို့စီစဉ်ထားပါတယ်။အဲပထမဦးဆုံးတန်ချက်ဖြစ်ပေါ်လာတဲ့နောက်ခံသမိုင်းကြောင်းနဲ့ပတ်သက်ပြီးတော့ကဗျာဆရာကြီးကိုလေးအင်းဝဂုံကြီးကကျမတို့ VOA ကိုအခုလိုပြောထားပါတယ်ရှင်
။တန်ချက်ကအရင်ကကလက်ထက်တော်ကြီးမင်းတို့မင်းလက်ထက်တော်ကြီးဒီဘုံမင်းတို့ရဲ့လေရုံမင်္ဂလာမှာအိုးစီတွေဒုဗတ်တွေစီတော်တွေနဲ့အဲမန္တလေးကတော့ကြီးဟန်နာဟန်မန်းဆန်ပြီးတော့ရေကြီးကြီးပေါ်ရှင်မင်းရှိဆိုတော့လေဒါကကြီးဟန်နာဟန်နဲ့ပေါ့မိုးမိုးမိုးလာမောင်တို့လေလေလေလာမောင်တို့ဖုံတော်ကြီးလို့တတော်ရှိတို့တို့ရေရအိုးဆိုကျွန်တော်ကလည်းလူညင်ညင်ညိုလုတ်ခဲ့တာအဲ့တော့ရန်ကုန်နဲ့မန္တလေးရှင်လိုက်တဲ့ခါကျတော့ကျွန်တော်တို့စနစ်ကပြောင်းမယ်ဆိုကျွန်တော်တို့မန္တလေးကပြည်သေးစနစ်ကအငွေ့သက်မပြောက်သေးဘူးရန်ကုန်ကျတော့သူကကိုလူဒီအောက်ရောက်သွားပြီဆိုတော့အရင်ရှင်စနစ်ပဲကူးသွားပြီကူးသွားတဲ့အခါမှာနတ်ဆန်ပြီးမဟန်ပြီးပျောက်သွားတယ်ပျောက်သွားတဲ့အခါသူတို့ဘယ်သူမှလည်းမကြောက်ရဘူးခါရရင်ကစပြောင်းမယ်မန္တလေးကတိုင်းကျအရာမှာတော့နေခဲ့တယ်မော်ဒန်မဖြစ်ဘူးပေါ့လေရန်ကုန်ကတလာမှန်ပဲဗျအဲ့မိုးမိုးမိုးလာမောင်တို့လေးလေးလေးလာမောင်တို့လေးလေးလေးလာမောင်မိုးမိုးမိုးလာမောင်တို့ဟိုပြူကြီးဆောင်းတော်တိုင်းမော်လမြိုင်ကနေ့စီဝင်ကြီးသူတို့လုံရဲတယ်ဗျာကျွန်တော်စီးရလဲကျွန်တော်တို့ကတော့ဖြည်းဖြည်းလေးလေးနဲ့နေကြီးနေကြီးစီးနဲ့သွားတာဟိုကတော့တခါလဲသုတ်စီးနဲ့မိုးမိုးမိုးလာမောင်တို့လို့ပြောဟိုပြူကြီးဆောင်းတော်တိုင်းမော်လမြိုင်ကနေ့စီဝင်ကြီးတောင်ရဲသွားတယ်ကျွန်တော်တို့ရဲတတ်ပါတယ်ရဲရင်ကျွန်တော်တို့ကအထိတ်ကြောက်ကလူလူတော်မှာအမေကရှိနေတော့မကိုလေးမင်းဘာလို့ဒါတို့ဆိုကျွန်တော်တို့ကကြောက်နေရမှာမလုရဲဘူးတာမျိုးတွေနော်အဲ့ကျတော့နောက်ဘယ်လိုတိုးတက်လာတော့ဆိုတော့ဂျပန်နေပြည့်တဲ့အခါမှာမိမတွေကလည်းသိစိစောင့်နာမှုကြီးတညာထုံသိကုန်တာဗျာအဲ့တော့ဖြည်းဖြည်းလုံးပါမစတားရဲ့ရောရောရှိရောရောရှိဗီချူပါမမစတားရဲ့ရောရောရှိရောရောရှိဟာအတော်ကောင်းတယ်ဗျာရင်ဖွင့်နေနေရမှာအဲ့ဒီအဲ့ဒီအစင်လာကြီးကတက်ကောင်းတယ်ရန်ကုန်ကဥဆောင်လာတော့အမှတ်မြနောက်တပြေးပြေးနဲ့မောင်ကြည့်မုံတို့ဒီဘက်ရောက်သွားတဲ့အခါအတန်ကြီးပြောင်းသွားတယ်အမကလမရဲ့အဲ့တော့ကလမရဲ့အမကလမရဲ့အဲ့တော့ကလမရဲ့အမကလမရဲ့လုံးကြပါဦးဘာကလမရဲ့လုံးကြပါဦးဆိုဒီနေ့ hip hop ရဲ့အဖေအတန်ရက်ပဲဗျအဲ့တော့ hip hop ကိုကျွန်တော်တို့နိုင်အောင်တိုက်နိုင်တယ်အဲ့ဒီနိုင်အောင်တိုက်နိုင်တဲ့လက်နဲ့ကြီးရှိတဲ့အတိုင်းပါလေအစိုးရကထုတ်မသုံးခိုင်းတာမသုံးဘူးသုံးမှသိကြောက်တယ်ဥမာကျွန်တော်တို့ကဗျာလေးတန်ကြဲแท้ๆ hip hop နဲ့ပါတာပေါ့ပြီးပြီးတန်ကြဲကလည်းကောင်းအောင်ဖြစ်တာပေါ့ဥမာကျွန်တော်ငယ်ရင်ကြီးအောင်ကဗျာစီးနေပြောက်ထွင်းခေါက်မြောက်ကမင်းသားတိဟိကျော်လမ်းပေါ်တော့လူကားတောင်စားဟာစီးနေပြောက်ထွင်းခေါက်မြောက်ကမင်းသားစီးဒီကြောအလားပေါ်တော့လူသားတောင်စားမြောက်တွေမြောက်တွေမြောက်တွေမြောက်တွေမင်းသားဖြစ်သည်ဗျလူတွေလူတွေတောင်စားဟေးဆိုဟာသူတုံနေဗျအဲ့တော့တိုင်ချက်ကသူတုံးဖို့မပေးဘူးအဲ့ဒီအစားပြီးသူတို့ဒီဟာကို sensor လောက်လုပ်ပြီးခဲ့တာအခုတောင်တိုင်ချက်ကို sensor လုပ်မယ်လို့ဘာလို့လို့အတန်ကြီးကြားနေရတယ
်နောက်တစ်ခုကလေဆရာဟိုတချင်းတွေကိုစာသားပြောင်းပြီးတော့ဆိုတဲ့လေးအထာလေးလည်းဖြစ်လာခဲ့တယ်လေနော်ဆရာနော်တချင်းတွေကိုလေ
အဲ့ဒါတော့ entertain ပေါ့လေ entertain ဆိုတာကလူတယောက်က10မိနစ်လောက်15မိနစ်တော့ပဲနားထောင်လို့ရတာကိုဒီဒီတန်ရက်ကိုအဲ့ဒီရားထဲမှာ तू ကအယုံပြောင်းတော့ तू ကဒါဟို तू arouse the interest of the audience ပေါ့အဲ့ဒါ motivate လို့ခေါ်တာပေါ့အဲ့ဒီအတွက်လုပ်ပေးရတယ်ရားညပြီးတချင်းလေးဆိုပေးရတာ
ဟုတ်ကဲ့
ဒီတန်ကြာကြီးကြတော့ခင်ဗျာလေတနူးကြီးရှောက်သူလူဖြစ်နေမှာဘူးဗ
ျလေ
ရှောက်ကြီးနဲ့ဆိုသူလူ
ဟုတ်ပါတယ်
တက်တာနဲ့နော
်ဟုတ်ပါတယ်
အဲ့တော့အဲ့ဒါဂျားတဲ့အဲ့တတိယလို့တာဗျ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာရှင်တက်ကြီးစကားတက်ငယ်ကြပါတော့ဟိုမန္တလေးမြို့ကန်နောက်ထပ်ဆာရေးဆရာတယောက်ဖြစ်တဲ့ဆာရေးဆရာမကြီးလူလူတော်အမရဲ့တားဖြစ်တဲ့ဆာရေးဆရာညီပူလေးကိုလည်းကျွန်မတလှည့်မေးကြည့်ပါဦးမရှင်ဟိုဒီငငယ်တော့ဆိုလို့ရှိရင်ပေါ့နော်မန္တလေးတကြံမှတ်မိတဲ့လောက်ကလေးတွေပြောလို့ရှိရင်တကြံအလှပြကားကြီးတွေနဲ့အတူဒီတန်းချက်အဖွဲကြီးလည်းပြိုင်ညတာပေါ့နော်အပြိုင်ဆိုင်ပေါ့အခုပြန်ပြီးတော့မြင်ရတဲ့ဥစ္စာကအရင်ခစ်ကိုပြီးပါမလားရှင
်ကျွန်တော်စိတ်ကျတော့မြင်ရလို့မထင်ဘူး
ကန်တတီညာရှိနေလို့လားဘလို့ view ဆလို့ပါလဲရှင
်ကျွန်တော်ကစက်ချက် music ပြတ်တာလဲပါတယ်နောက်ပြီးတော့စက်ချက်ဆိုတာအမှုပညာပါတယ်ဗျာနောက်ငငယ်ကြီးကလည်းချက်မြအောင်ပါဗျာနောက်လူတို့ခံစားရတာတွေကိုပေါ်ပြနိုင်စွမ်းရှိလေလူတို့ကကြိုက်လေဗျာအဲ့ဒီအချက်၃ချက်စုံဖို့လိုတယ်လို့ထင်နောက် performance လည်းပါတယ်ဗျာဖြိတ်လိုက်မှစက်တက်ကြောကြချက်ရောကိုယ်ကနှိပ်ပြီးထိုးတဲ့စက်ချက်လေးတိုင်တဲ့လူကတိုင်ဖောက်တဲ့လူကဖောက်တယ်မှာရတာရှိတာဗျ။ဒါကြောင့်မို့အရင်ခေတ်မမှီဘူးလို့ထင်တာဗျ။
အဲ့တော့နောက်မျိုးဆက်တွေအနေနဲ့အရှိလူကြီးတွေစက်ခဲ့တဲ့ဟိုဒီတန်ကြက်တွေရှိလူကြီးတွေစက်ခဲ့တဲ့ကြပြားတွေဒီစာပေတွေကိုပေါ့လေသူတို့အရန်ကိုမျိုးဆက်ပြက်ပြီးကွာဟနေတဲ့လူများယူဆတာလားရှင်
။ကျွန်တော်လည်းအဲ့ဒီလိုထင်ပါတယ်သူတို့အရှင်ဆက်တန်ကြက်တွေနားမထောင်ခဲ့ရတဲ့ပြဿနာပဲလို့ကျွန်တော်ရောခံစားမိကြဗျ။တကယ်တော့သမစဉ်ဆိုလည်းပါသေးတယ်နောက်ခေတ်ရှေးရိုးဒီတိုင်းမဟုတ်ဘဲနဲ့ဖြစ်နေနေတဲ့တန်ချက်တွေအတိုင်းဖောက်တယ်လည်းဖြစ်ဖို့လိုတယ်ဗျ။အဲပြောရမှာတော့အမှုပညာအားနိုင်ငံရေးအားပေါ်ရှင်းစားပြီးပြောမှာအဲ့ဒါတွေပါလာရင်ခုနလွတ်လပ်မှုတွေအဲတန်ချက်သမားတွေရဲ့ရှားပိုင်ခွင့်တွေဒီပေါ်မှာဒီစကလုံးတွေပါအကြီးအကျယ်တွေပါလာမှာတကယ်တော့နိုင်ငံရေးပြင်သက်ခံခဲ့ရတဲ့နှစ်ပြည့်ရှားတယ်နဲ့ဒီတန်ချက်ကလည်းဆုတ်ယုတ်တာပါကျွန်တော်အဲ့ဒီလိုသုံးသပ်ပြရစေ
ဟုတ်ပါတယ်ရှင်ဟိုဘာဖြစ်လို့လဲဆိုတော့ဒီတန်ချက်တွေမတိုင်ခဲ့ရတာလေဟိုဆယ်စုနှစ်တည်းနဲ့ခြီးပြီးတော့ကြာခဲ့တဲ့ခါကျတော့လူငယ်မျိုးဆက်တွေအနေနဲ့သူတို့အတူယူစရာဟိုဘလို့လေ့လာစရာဟိုမရှိခဲ့လို့သူတို့မျိုးဆက်ပြတ်သွားတာလည်းဖြစ်နိုင်တာပေါ့နော
်ကျွန်တော်အဲ့ဒီဆိုလက်ခံပါလေဗျငမူနာကောင်းနေနားမထောင်ခဲ့ရရှာပြီဗ
ျဟုတ်ကဲ့ပါဒါနဲ့ဆရာကြီးဆရာမှတ်မိတဲ့လောက်ကြားဘူးတဲ့တန်ချက်တွေကနည်းနည်းတော့ပြန်ပြောပြပါလားရှင
်ဒီလိုဗျ
ဟုတ်ကဲ့
ဟိုဘုချုံနေဝင်မိမတွေပြောပြီးကြောက်ယူတော့သူဥထောင်းကျော်ခေါ်တဲ့ဖန်ကျက်ဆက်ပါတယ်တယောက်ကွာလို့တယောက်ယူစပူးကျူကျုပ်တို့သမရဆိုတော့သူရေးခဲ့ပူတယ်ဗျနောက်တစ်ခါဘုကျုံနေကအင်းရတဲ့ကဘန်ကိုသွားပြီးတော့ဖောက်ရှိုက်ခွဲတွေလုတ်ခဲ့ပူတယ်ကလေးတွေထိုးလာကြည်လာလုတ်ခဲ့ပူတယ်ကျွန်တော်အမှန်မမှားရင်အဲ့ဆိုထင်ပါတယ်ခါပါတော့နော်ကြားလိုက်မှာပါနာမည်ကျော်အမှုကြီးပေါ့နော
်ဟုတ်ကဲ့ပါကြားမှုပါရှင်
ဒါညူရလမ်းပြီဟုတ်ကဲ့ဟုတ်ကဲ
့
အဲ့ဒီခါလဲရှင်းနေဥထုံးကလူမိုက်တစုထွက်လို့လာဘင်းကိုဖောက်တာသူတို့ပါပဲဆိုတော့ချိုးမှုတယ်ဗ
ျဟုတ်ကဲ့ပါဆရာကျေးဇူးပါပဲဆရာညီပူလေးညွှန်တာနဲ့ဒီမှာရှင်းနေကြီးဥထုံးအောင်ကျော်ကိုဆက်ပြီးမေးကြည့်ပါတယ်ရှင်ဆရာညီပူလေးကပြောပါတယ်ဆရာဒီ social link ခစ်ခရေကနေပြီးတော့တကြံတန်ကြက်တွေပေါ့နော်ဒီနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးတော့လူတို့ရဲ့ခန်းစားချက်တွေကိုထင်ရှားစေတဲ့တန်ကြက်တွေဆရာဆက်ဖူးတယ်လို့ပြောပါတယ်ဆရာအဲ့တော့ဆရာအတွေ့အကြုံလေးပေါ့နော်ဆရာတန်ကြက်ဆက်တာနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့တန်ကြက်ဆက်တာပေါ့ဗျာကျွန်တော်တို့အသင်းကတော့ရွာလေကအာကျေပေါ့အဲနောက်ကျွန်တော်တို့ရဲ့ဒီတန်ကြက်အသင်းရဲ့ဒီရေပေါင်းဒီပါလေအလုံးဆိုင်ပုတ်တွေကတော့အခုတံပဝရီဦးဝင်းမောင်မြန်မာမှုဝိတုကာလို့နာမည်ကြီးနေတဲ့ဦးဝင်းမောင်ပါတယ်ကျွန်တော်တို့လုတ်ပေးပါတယ်အဲ့ဒီအကြံလေမဲ့ဒီပက်ခံကတန်ကြက်ကားကိုလေအဲ့တော့ကတော့တန်ကြက်ကကျွန်တော်တို့ကတော့ဒီလိုခံယူရပေါ့ဗျာအရင်ကတော့ breathy kit တုန်းကတော့လူတို့ကသူတို့ပြောချင်တဲ့စကားတွေကိုလွတ်လွတ်လပ်လပ်ပြောခွင့်မရတဲ့ခါကျတော့တပောင်းဆိုပြီးတော့ကျွန်တော်တို့နာမည်ပေးပြီးတော့ရင်ဖွင့်ရတယ်ဝေဖန်ရတာပေါ့နော်အခုကျွန်တော်တို့ခေတ်ကြတော့တပောင်းနဲ့လည်းအစီအမ်းမြင့်နဲ့လည်းတူပါတယ်အဲ့တန်ကြက်ဆိုတာကျွန်တော်တို့ကပို့ပြီးတော့စံပြလာအောင်လုပ်လိုက်တာပေါ့တန်ကြက်ကတော့ရင်ကလေးကတော့ရှိတာပေါ့သို့တော်ကျွန်တော်တို့ဒီဘက်ကိမာတော့လူလူကသူတို့ရဲ့ဆန္ဒကိုပေါ်ထုတ်ပူတာတန်ကြက်ကိုလှုပ်လာတယ်အဲ့ဒီခေတ်ကတော့ကျွန်တော်တို့မှတ်မိသလောက်တော့ကျွန်တော်တို့သချင်းပေါ်တယ်လीမာမီရေရှာပြီးဟိုရည်စားလို့ခြင်းလေဆိုသချင်းလေးပေါ်ပါလေကျွန်တော်တို့ဟိုဆရာဝန်လीကျွန်တော်တို့နာမည်မိတ
်တက္ကသိုလ်ထွန်းအောင်ပါဆရာဟုတ်ကဲ
့တက္ကသိုလ်ထွန်းအောင်ရဲ့မာမီရေရှာပြီးကိုယ်ရည်စားလို့ခြင်းလေဆိုပြီးတော့သချင်းပေါ်တဲ့အချိန်မှာကျွန်တော်တို့ကအမေဆိုတာပေါင်းတွေမဟုတ်ဘူးဆိုတော့အဘိုးနဲ့ကျွန်တော်တို့တန်ကြက်ထိုးတယ်ပေါ့နောက်တစ်ခါကျွန်တော်တို့ဒီမှာ
ဘောလုံးပွဲလုပ်တယ်ဗျာတိုင်းနဲ့ပြည်နဲ့ဘောလုံးပွဲအဲ့ဒီထဲမှာအပီပီဆိုင်ရာလက်မှတ်ရတဲ့ဒိုင်လူကြီးဥကျော်သိန်းကဒိုင်လုပ်ပါလေအဲ့ဒီမှာလုံချုံကြီးတွေလည်းအထက်ထပ်ချပါလေလုံချုံကြီးတော်တော်များများရှိပါလေဒါမို့တကယ်ဖြစ်တဲ့အခါကျတော့အပီပီဆိုင်ရာဒိုင်လူကြီးဥကျော်သိန်းရဲ့အမှားနဲ့တစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့ရံပွဲတွေဖြစ်ပါလေအဲ့တော့ရံပွဲတွေဖြစ်တဲ့အခါကျတော့အဲ့ဒီရံပွဲတွေမှာထိမ့်သိမ်းရမယ်လုံချုံကြီးတွေကမထိမ့်သိမ်းမင်းနဲ့သူတို့ကလုံလုံချုံချုံရှိတဲ့ဘတ်ထုခွေအောက်ထပ်ကိုဝင်ပြေးပါလေဒီကျွန်တော်အဝတ်စားလဲကန်းကိုဟိုအဲ့ဒါလေးကြီးကျွန်တော်တို့အဲ့ဒီခက်ကတော့တန်ချက်ထိုးရတာပေါ့ဗျာဟိုအပီပီဆိုင်ရာဒိုင်လူကြီးတွေဟီဟီဟီတို့ဘတ်ထုခွေကလုံချုံကြီးလုံချုံရာကိုပြေးပေါ့အဲ့အဲ့ဒါမျိုးလေးကြီးကျွန်တော်တို့အဲ့ဒီတကြံအနီးအနားမှာဖြစ်တဲ့ကိစ္စဒီကိုကျွန်တော်တို့စัญญาထိုးလေးရှိပါတယ်။နောက်ကျွန်တော်တို့အဲ့ဒီခေတ်ကနာလကဘူကြီးတယောက်ကလက်သီးနဲ့ထိုးပါတယ်။လက်သီးနဲ့ထိုးလို့ဖြစ်တယ်။တော်တော်လက်သီးပြင်းတယ်။အဲ့ဒီလက်သီးနဲ့ထိုးခံရတဲ့အဲ့ဒီဘူကြီးရဲ့လက်သီးနဲ့ထိုးခံရတဲ့လူကစိတ်ယုံရောက်သွားတယ်။အဲ့ဒီအခါကျတော့ကျွန်တော်ဆန်နီလစ်တန်ကလည်းအဲ့ဒီအချိန်မှာလက်သီးပြင်းနေတဲ့အချိန်မှာအဲ့တော့ကျွန်တော်တို့တန်ကြမှာတော့ဆန်နီလစ်တန်လက်သီးပြင်းကြီးတာပေါ့ကြီးတာပေါ့ဩဂရာကြီးလက်ပြီးပြင်ဟာဟာဟာဟာအဲ့လိုပေါ့ဗျာကျွန်တော်အဲ့လိုမျိုးလေးတွေလောက်တာပေါ့နော်ဒါကတော့ကျွန်တော်မှတ်မိသလားပေါ့လေကျွန်တော်တို့အဲ့တော့ကတော့ကျွန်တော်တို့တန်ကြအသင်ကတော့ပထမဆုံးနှစ်နှစ်ဆက်တိုက်လောက်ရဘူးလား
အဲ့ဒီတော့ဆရာလွတ်လွတ်လပ်လပ်တန်ကြထိုးလို့ရခဲ့တာပေါ့နော
်အဲ့ဒီလွတ်လွတ်လပ်လပ်ဆိုတာကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအတီမဖြစ်ခင်1984အထိရပါလေခင်ဗျ1984အထိကလွတ်လွတ်လပ်လပ်ဆိုတာကျွန်တော်တို့စဉ်းစားတင်ရတယ်ခင်ဗျာဒါရီကိုစဉ်းစားကြတာပဲပေါ့ဥမာဘလောက်ကြီးတော့စဉ်းစားကြတာဆိုတော့ကျွန်တော်တို့ဟိုပါမြူဒီဆယ်ကအဲ့တော့အမိုက်ပုံကြီးတော်တော်များများကြီးတယ်အဲ့ဒီတော့အမိုက်ပုံကြီးမြင့်မူတောင်းဝီလောင်တဲ့ခါရှင်းသွားမှာပေါ့ဆိုတန်ကြန်မျိုးလောက်တော့ရတယ
်ဟုတ်ကဲ့ပါ
ဒီကပို့ပြီးတော့ထိကြိုက်တဲ့တန်ကြန်မျိုးတော့မရဘူးကျွန်တော်တို့အကုန်လုံးစဉ်းစားဖြတ်ခိုင်းတာပဲစဉ်းစားဖြတ်ရတယ်ပေါ့ဗျာ
ဟုတ်ကဲ့ပါစဉ်းစားတင်းနေဆိုတော့ဘယ်ဝင်းကြီးဌာနဘယ်ဘသူ့ကိုတင်ရတာပါလဲရှင်အဲ့ဒီတော့က
ဟုတ်ပါဘူးကျွန်တော်စစ်စစ်ရေးအဖွဲ့ဆိုပြီးတော့ဟိုဗဟုမန္တမှာရှိတယ
်။အော်ဟုတ်ကဲ့ပါ။
အဲဗဟုမန္တမှာဒီကြီးကြပ်ကုတ်ခဲတဲ့လူတွေကြီးတင်ရတယ်။သူတို့မင်းနီးနဲ့ချစ်ပေးလိုက်တာပဲ။အဲ့ဒါလေးကျွန်တော်တို့နည်းနည်းဟိုပါဘူးထိုးလို့မရဘူး။ဒီပြင်ရန်ကုန်တန်ကျပ်တီကလည်းဟိုလူမှုရေးတော့တော်တော်ကြီးပါတယ်။ဟိုဟိုကျွန်တော်တို့ Windring Heights ကိုအကုန်ခင်ခင်လေးကဘာသာပြန်တယ်လေ။အချူသာပြီးဆိုပြီးတော့အဲ့ဒါကိုရုပ်ရှင်မင်းသားကြီးကျော်ဆွေကရုပ်ရှင်ရိုက်တယ်ခင်ဗျအဲ့ဒီအဲ့ဒီ Windring High ကိုတဘုံခင်ခင်လေးကဘာသာပြန်နေရုပ်ရှင်မင်းသားဥကျော်သူကလည်းအဲ့ဒါကိုရုပ်ရှင်ရိုက်တယ်အဲ့တော့သူ့ဝိထုဇာလန်းကိုရိုက်ပါဆိုပြီးတော့တဘုံခင်ခင်လေးကရုပ်ရှင်မင်းသားဥကျော်သူပေါ်မှာတရားဆွဲနောက်ကျတော့စည်ရင်စည်ရင်နဲ့ဒါဟာတဘုံခင်ခင်လေးကလည်း Windring High ကိုယူပြီးတော့ရေးတာဥကျော်ဆိုရလဲ Windring High ကိုယူပြီးရေးတာဆိုတော့ပေါ်လာတဲ့ခါကျတော့ကျွန်တော်တို့မန္တလေးကဘုဒ္ဓခင်ဆရာစံကြသင်းကစံကြတို့ရတယ်သခိုးချင်းကအတူတူသူ့ကိုကိုကိုရင်းလိုက်ကြပြီဆိုပြီးတော့အဲ့တော့ကျွန်တော်တို့ပုဂ္ဂိကတွေကတော့လွတ်လွတ်လပ်လပ်စံကြတို့ရပါတယ်သို့တော့သူကနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကခုနကျွန်တော်ပြောသလိုပေါ့ဗျာအမိုက်ပုံကြီးမြင်းမူတောင်းမီးလောင်တဲ့ခါရှင်းသွားမှာပေါ့သူတို့ကတစ်နှစ်လုံးကိုဒီအမိုက်တွေကလာမသိတော့ကျွန်တော်တို့ကစံကြထိုးကြတာပေါ့အဲ့ဒါတော့ပဲရတယ်ကျန်တာတော့မရခုနကပြောတဲ့ဟိုဘူကြီးကလက်သီးနဲ့ထိုးတာလောက်လေရတယ်။ကျန်တာတော့မရဘူး။အဲ့ဒါတော့စင်ဆာလွတ်သွားတယ
်။ဟုတ်ကဲ့ပါဆရာ။အခုဟိုအရတန်းအစိုးရပေါ့နော်။အခုဆိုလို့ရှိရင်လူမှုအစိုးရလို့လည်းပြောလို့ရနေပါပြီ။အဲ့ဒီအစိုးရတက်လာတဲ့အခါမှာလည်းအခုစင်ဆာလုံးမယ်ဆိုပြီးကြားနေတာတွေရှိပါတယ်။အဲ့တော့ဆရာအနေနဲ့ဒီအပေါ်မှာဘယ်လိုသုံးသပ်လို့ရပါလဲရှင်
။ဟိုအမှန်တော့ကျွန်တော်ကတော့လူမှုအစိုးရလို့နာမည်ခံရင်တော့လူမှုရဲ့အတန်ကိုနားထောင်လို့ကောင်းတာပေါ့လူလူအတန်ကလည်းအကောင်းဆုံးကျွန်တော်တို့ကပေါ်ပြချက် form ကဒါပဲစံချက်ပဲနော်ဟိုသတင်းစာတို့မဂ္ဂဇင်းတို့ဂျာနယ်တို့ရေးတယ်ဆိုတာကစံချက်လောက်လူတွေရဲ့နားထဲကိုဒူးဒူးတောက်မရောက်ဘူးစံချက်ကအရောက်ဆုံးပဲပြီးတော့ကျွန်တော်ကစံချက်ထိုးပြီးအဲ့ဒီအကြောင်းအရာတွေကတကြံပြီးပြီးတော့ဒီလေးငလာတိပြောလို့မဆုံးအောင်ဖြစ်နေတာဟုတ်အုပ်ချုပ်သူအနေနဲ့ကလည်းလူလူအတန်ကိုနားထောင်ကြည့်ရင်တော့စံချက်တွေဆန်ဆာမလုပ်ပါနဲ့ဗျာ
နော်ဟုတ်ကဲ့ပါဆရာအခုလို့ဆရာပြောပြပြီးတာကျေးဇူးအများကြီးတင်ပါတယ်ဆရာအဲကိုကြီးမီလိုက်မော်မှာရှိပါလားရှင် ဟယ်လိုကိုဂျီမီလိုင်းပေါ်မှာရှိပါလားဟုတ်ကဲ့ပါကိုဂျီမီကြားတဲ့အတိုင်းပါပဲအဲ့တော့ကိုဂျီမီရေဒီနေ့တကြမှာပေါ့နော်စင်စာတန်နေကြားနေရတဲ့ပတ်သက်ပြီးတော့ကိုဂျီမီအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်တော့စင်စာသင်ခိုင်းတဲ့ဥစ္စာကိုကျွန်တော်တော့သဘောမတူပါဘူးကျွန်တော်တို့ငကိုတွေကလည်းကျွန်တော်တို့စင်စာတစ်ခါမှမတင်ရဘူးကျွန်တော်2022ခုနှစ်မှာကျွန်တော်တို့88ကျပြန်လွတ်လာပြီးတော့ကျွန်တော်တို့တန်ချက်ကိုပြန်ဆောက်ဖို့ကြိုးစားတော့ပေါ့အဲ့မှာတန်ကြက်တွေကိုပိတ်တယ်ဆိုပြီးတော့အဲ့ဒီကိကရောင်တိုင်းဆိုးရွားဝင်ကြကနေတော့ပိတ်လိုက်တယ်ဒီလိုတော့အဲ့လိုပိတ်တယ်ဆိုရင်ကျွန်တော်တို့ထွက်မယ်ဆိုပြီးတော့ကျွန်တော်တို့ကုမင်းကုန်တိုင်းတို့ဟလာကုမင်းကုန်တိုင်းဥဆောင်ပြီးတော့ကျွန်တော်တို့ဖွဲ့ရတယ်ကျွန်တော်တို့ထွက်ပြီးချတယ်ပေါ့တန်ကြက်ကိုကျွန်တော်တို့လုပ်တယ်ဘာစဉ်းစားမှလည်းမတည်ဘူးအေးအေးယူယူဆိုပြီးတော့ကျွန်တော်တို့လုပ်ပြတာပါအဲ့တော့ဒုတိယနေ့ကျတဲ့ခါကျတော့တန်ကြက်တွေကိုခွင့်ပြုလိုက်တယ်နော်2023မှာကျတော့ခွင့်ပြုလိုက်မယ်စဉ်းစားဆိုတာကိုပြောတယ်ကျွန်တော်တို့မတည်ဘူးနောက်တော့ခုကျွန်တော်တို့နောက်ပိုင်းမလုပ်ဖြစ်တော့ဘူးဒေါင်းလုညိုဆက်ဆိုပြီးတော့ကျွန်တော်တို့ဆက်ပြီးကြေလည်လုပ်နေတဲ့ဒီဟိုចောင်းသားတွေလူငယ်ရှိကြတာပေါ့သူတို့လည်းမတင်ဘူးစင်သားအဲ့တော့ကျွန်တော်ကနားမလည်တဲ့အချက်ကစင်သားကိုဘာလို့တင်နိုင်လဲဘာလို့စိတ်ကူတာလဲဥပမာအခုဒီမှာ hate speech ပေါ့ဗျာအမုန်းပွားကြီးတဲ့ဟာဒီပါလာမှာဆိုလို့ဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့တခုခုစုပ်မှုဖြစ်မှာဆိုတခုပေါ့ဗျာတိုင်းကြီးရဲ့ပြဿနာတခုခုဖြစ်မှာဆိုလို့ရှိရင်စင်သားမတင်နိုင်တဲ့စင်သားဒီနေ့တည်းမှာစင်သားတည်းမှာအကောင့်ပြီးအပေါ်မှာလုတ်ချင်တဲ့ကောင်တော့လုတ်မှာပဲကျွန်တော်အဲ့တော့ကျွန်တော်ပြောတာအင်းလည်းရှိတယ်ဥပဒေရှိတယ်တကယ်လို့သူကဟိရှိရှိလို့လည်းအမုန်းပွားကြီးတဲ့ကိစ္စတွေဖြန်ပြီးတယ်ဆိုလို့ရှိရင်အဲ့ဒီဥပဒေနဲ့အရေးယူရပေါ့အဲ့ဒီကြမ်းပါနော်အဲ့တော့အဲ့ချင်းလိုက်တင်တယ်ဆိုတဲ့ကိစ္စဟာတော်တော်လေးကျွန်တော်တို့အရင်ဆိုရတဲ့လုပ်ခဲ့တဲ့ဆိုတော့ဒီဘက်ကမှာကျွန်တော်တော်တော်လေးဟိုစိတ်ထဲမှာမကောင်းဖြစ်နေတော့ကျွန်တော်စိတ်ထဲ
မှာဟုတ်ကဲ့ပါဘဝင်မကြောက်ဖြစ်နေတာဟုတ်ကဲ့အဲ့တော့ဟုတ်ကဲ့ဟိုဆက်စားစစ်စစ်ရေးအဖွဲ့ကတော့ပြောပါတယ်တဲ့တာဝန်ရှိပုဂ္ဂိုလ်ကတော့တိုင်းရင်းသားချင်းချင်းစီလုံးညီညွတ်ရေးပြက်ပြားမှာဆိုလို့ပေါ့နော်ချစ်ကြည်ရေးပြက်ပြားမှာဆိုလို့မလို့ဟိုစင်စာလောက်ရတာပါလို့ပြောတယ်လို့သတင်းတွေတော့ကြားပါတယ်ကုချင်းမီဟုတ်ကဲ့
အဲ့ဒါလည်းတဘာဝမကြပါဘူးကျွန်တော်ပြောတာကျွန်တော်တိုင်းစားစီစီလုံးညီညွတ်ပြက်ပြားပြက်ပြားအောင်လုပ်တဲ့ချိန်ကတော့ဖမ်းလိုက်ပေါ့ဗျာဥပဒေရှိတာပဲကျွန်တော်ပြောလိုက်ပါပေါ့
ဟုတ်ကဲ့ပါဟုတ်
တယ်မလား
ဟုတ်ကဲ့ပါ
အဲ့တော့ဥပဒေရှိပြီလားဥပဒေရှိပြီလားသူကလည်းသူဘာချင်းဘာဥပဒေနဲ့အရေးကြီးလို့ဆိုရှိပြီလားဥပဒေကြီးတဲ့အဲ့ဒါကိုထပ်ပြီးတော့စင်စာရင်းတန်လို့တယ်စင်စာရှစ်တန်လို့တယ်ဆိုတာအတ္တကတိတ်ခါကြတယ်ကျွန်တော်သဘောမကြဘူးဟု
တ်ပါတယ်
ဆက်ကကျွန်တော်ပြောနေတာပါလဲဆိုတော့
ဟုတ
်ကဲ့ဒီတန်ချက်ဆိုတာကကျွန်တော်ယဉ်ကျေးမှုကပြီးတဲ့ Democratic Rights ကြပေါ့ဘယ်လိုမှမမရှိဘူးကျွန်တော်တို့ပြောပါမယ်ရှိကျွန်တော်တို့ Democratic Rights နှစ်မျိုးရှိတယ်ကျွန်တော်စီမှာအဲ့ဒါပါလဲဆိုဒီစာပြဟောပြောဝဲယဉ်ကျေးမှုနဲ့ဒီတန်ချက်ယဉ်ကျေးမှုဟာကျွန်တော်ရိုးရအစင်လာပြီးတဲ့ Democratic Rights ကြအဲ့တော့ဒါကကျွန်တော်တို့ကတန်ဖိုးထားရမယ်ဗျ။အဲ့တော့ဒီဒီမိုကရေစီရင်းကျေးမှုဖြစ်ပြီးသားဖြစ်တဲ့အတွက်သူကဝေဖန်ရေးလုပ်တဲ့ခါမှာလည်းအပြည့်အစုံတွေအဓိကများပါလေ။နော်။အပြည့်အစုံလုပ်မဲ့လူတွေကလည်းလူမှုပြည်သက်ကြတဲ့မှာအပြည့်အစုံဖန်တီးကျင်လို့ရှိရင်ဒီစကြံမျိုးမှာဖန်တီးလို့ဘယ်တော့မှမရဘူး။ပြည်သူကလည်းလက်ကိုမခံဘူး။ဟာလားဘာလို့ဆိုတော့ဒီစကြံနဲ့တန်ချက်နဲ့ဟာအပြည့်အစုံဆောင်ရမယ်ဆိုတဲ့ဥစ္စာကကျွန်တော်တို့လူတွေနှလုံးသားတွေမှာရှိပြီးသား။မတည့်တဲ့လူတွေကစကြံရင်နဲ့တူတူပြန်တည့်တယ်ဗျ။ဟု
တ်ပါတယ်။
ကျွန်တော်တို့လူတွေယဉ်ကျေးမှုပြ။အဲ့တော့အဲ့တော့ဒီသိဆိုးရီပါလေဒါဆိုးရီကလွဲနေတာအဲ့ဒါက
ဟုတ်ကဲ့ဘယ်
လိုလဲကျွန်တော်ပြောကြည့်ချင်တာ
ဟုတ်ကဲ့ပါရှင်နောက်အခုလောလောဆယ်လက်တွေ့ပေါ်ဒီတန်ကြက်တွေဆက်ဆူနေကြတယ်ကိုပိုင်ရဲ့သူကိုပိုင်ရဲ့သူအနေနဲ့ရောအခုလောလောဆယ်အဆင်ပြေပါလေလားရှင်ဟိုတနေကုန်ထွက်ပြီးတော့ဟိုတန်ကြက်တွေတိုက်နေရတယ်ဆိုတော့လေဟုတ်ကဲ့
ဟုတ်ပြေးပါတယ်ခင်ဗျာဟုတ်
ဟုတ်ကဲ့
ပြေးပါတ
ယ်ဟုတ်ကဲ့အဲ့တော့စင်ဆာတွေဘာတွေမရှိဘူးပေါ့နော်အခုလောလောဆယ်ဖြတ်ကျော်ပြီးသွားပြီပေါ့စင်ဆာကို
စင်ဆာစင်စာချက်ကြောက်ခဲ့တယ်တော့မဟုတ်ဘူးကျွန်တော်တို့အနေနဲ့စင်စာမသိဘူးကျွန်တော်တို့နှစ်လောင်းဆက်နေမှာကျွန်တော်တို့ဒီအကိုတွေဖြစ်တဲ့ကိုမင်းကိုနိုင်တို့ဒီကိုချင်းမီတို့နဲ့ကျွန်တော်တို့အနေနဲ့ကျွန်တော်တို့တန်ချက်တွဲထုတ်ခဲ့ကြတယ်အဲ့တော့နှစ်လောင်းဆက်သွင်းတဲ့ဆိုင်ကျွန်တော်တို့ဒီနှစ်လောင်းဆက်ဖို့အချိန်ပြီးတော့ကျွန်တော်တို့တန်ချက်ဟိုစင်စာတင်းတရားလူတွေတို့ကျွန်တော်တို့ယူဆောက်ဘာလို့ဆိုတော့တန်ချက်ဆိုတာလူလူအတန်ပဲလူလူအတန်ကိုကျွန်တော်တို့ကဟိုအစိုးရလူကြီးမင်းတွေသိအောင်ပြောပြအောင်ဖြစ်တဲ့ကြောင့်မို့လို့ဒီစင်စာတင်ခိုင်းလိုက်ခြင်းအားတန်ချက်မထိုးနဲ့ဒီစင်စာပဲလာတင်တော့ဒီတန်ချက်စာသားပဲလာတင်တော့ဆိုရပုံစံတိုင်းဖြစ်သွားတယ်အဲ့တော့ပြောချင်တာကျွန်တော်တို့တန်ချက်မထိုးနဲ့လို့ပြောလိုက်တဲဝိုက်တဲ့နီးနဲ့ကျွလိုက်တဲ့သဘောပဲကျွန်တော်အဲ့လိုခံစားရတယ်အဲ့တော့ကျွန်တော်အနေနဲ့တန်ချက်ဆက်ထိုးတယ်ပေါ့စင်စာမတင်ပါဘူး
ဟုတ်ကဲ့ပါအဲ့တော့စင်စာမတင်မဲနဲ့တန်ချက်ထိုးပေမဲ့လေဟိုဖန်းနာစီတာတော့မရှိဘူးပေါ့နော
်ခုနကချက်တဲ့ချက်ကဦးကြည့်မြင်ပြောရတယ်ဆိုပဲကျွန်တော်နိုင်ငံမှာဒီပြည်မှုဆိုင်ရာကျွန်တော်ဥပဒေတွေပြည်မှုဆိုင်ရာဥပဒေအများကြီးရှိတယ်အဲ့တော့အဲ့ဒီပုံမှာထပ်ပြီးတော့ဥပဒေနဲ့ကျွန်တော်တို့ပြည်သူတွေကျွန်တော်တို့ဒီတန်ချက်ထိုးတဲ့လူတွေအပေါ်ကိုထပ်ပြီးတော့ချီနောင်မို့တော့မလို့နေလဲကျွန်တော်နေလဲနင်းနေပေါ့အဲ့တော့ကျွန်တော်နေတန်ချက်ထိုးတယ်ပြည်သူဘက်ကလည်းအမှန်တရားကိုရက်တယ်ဒီလက်ရှိအစိုးရကလည်းပြည်သူစင်နာနဲ့အစိုးရဖြစ်တယ်ကျွန်တော်တန်ချက်ဆိုတာလည်းပြည်သူနဲ့တသားလည်းရှိတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်ထိုးတဲ့တန်ချက်တွေကကျွန်တော်ရဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ကျွန်တော်ထိုးရတယ်အဲ့တော့ ထမ်းမဲ့စီးမဲ့ဆိုတဲ့ကိစ္စကြာကျောင်းနေလုံးဝစိတ်ဝင်စားဘူးအဲ့ဒါသူတို့အလုပ်ပါကျွန်တော်တို့ကပြည်သူနဲ့တသားလဲပြည်နဲ့ရက်တည်ပြီးတော့တညာထိုးရမှာပါ
ဟုတ်ကဲ့ပါအဲကိုမင်းသွေးသစ်ကောကိုမင်းသွေးသစ်ကလည်းအခုလောလောဆယ်တန်ကြတ်တွေဖွဲ့ဦးဆောင်နေရဆိုတော့လေအခုလောလောဆယ်ဟိုတွေ့ရတဲ့အခြေအနေလေးပေါ့နော်လူတွေရဲ့တုံ့ပြန်မှုဘယ်လိုရှိပါလဲရှင်
လူတုံ့ပြန်မှုကတော့ကျွန်တော်လဲ online နေဒီလူမှုပိုင်းရဲ့ဆံမျက်နှာပေါ်မှာတော့တန်ကြပ်အကြီးကြီးတင်ပါလေလူတုံ့ပြန်မှုကအားရစရာကောင်းတယ်အကုန်လုံးကအားပေးတယ်ပြီးတော့တန်ကြပ်စင်စားမတင်တဲ့အပေါ်မှာလဲထောက်ခံတဲ့လူများတယ်ဆိုတော့ကျွန်တော်တို့ကလည်းတကယ်တမ်းကျတော့တန်ကြပ်ရေးတဲ့လူတွေဆိုတာဟိုတိုင်းပြည်ရဲ့လူဝဲချက်နောက်လူလူရဲ့လူဝဲချက်နောက် current issue တွေကိုကျွန်တော်တို့ကရေးတာတန်ကြပ်ဖောင်ငွေမူလရဲ့ဟိုဆရာကြီးဥက္ကလိုတွေပြောခဲ့တယ်လို့ပဲငွေမူလတန်ကြပ်ဖောင်လည်းမလွတ်အောင်နောက်လူလူစိတ်ဝင်စားမဲ့တန်ကြပ်ပုံစံနောက် current issue တွေကိုလည်းကျွန်တော်တို့ဆက်ဆူတယ်အဲ့ဒီကြားထဲမှာအကြာကြီးကျွန်တော်တို့ဟိုတန်ကြပ်ကိုရတောက်လျှောက်လို့ရတဲ့အခါမှာလူနားထောင်တဲ့ဟာညင်းငွေပါဆိုလို့ကျွန်တော်ကြားထဲမှာ entertainment ထည့်တယ်။အဲ့ရင်ခက်ကတော့တချင်းနေစားသားပြောင်းထည့်တယ်။ကျွန်တော်တို့ကအခုတော့ performance အနေနဲ့ထည့်။အတန်းကြီး issue တစ်ခုခုကိုကျွန်တော် performance လုပ်ပြီးထည့်တယ်။ဒါကလည်း modernize ဖြစ်အောင်လို့ကျွန်တော်တို့ကဟိုကိုယ့်ဘက်ကိုဒီ criticism နဲ့ညော်ရှော်ညော်ဒီ train ရတာဟုတ်။ဆိုတော့ virus နဲ့ဘလူပုံစံနဲ့ပဲဖြစ်ပေါ့ကျွန်တော်တို့ performance မှာပဲဖြစ်ပါသေးတန်ကြပ်စားသားမှာပဲဖြစ်ပါသေး။ကျွန်တော်တို့ကလူလူရဲ့လိုအပ်ချက်ကိုထောက်ပြအပြုတ်တော့ဆောင်ဝေဖန်တဲ့ထောက်ပြတဲ့အစိုးရရဲ့လိုအပ်ချက်တွေကိုကျွန်တော်တို့ကအပြုတော်ဆောင်ဝေဖန်တဲ့ဆိုလို့ရှိရင်ဒါလူလူကလက်ခံပါပဲဒီပေါ်မှာကဟိုကျွန်တော်တို့အရေးယူတာဆိုတာကတကယ်တမ်းဟိုလွန်ကျူးလာရင်ဒါမို့တည်တဲ့ဥတွေကိုထိပါလာခဲ့အဲ့ဥတွေကပဲအရေးယူမှာပါအဲဒီစီးကြော်လို့ရှိရင်ဒီဟာနဲ့အရေးယူမယ်ဆိုတာမျိုးတဲ့အဲအဲ့လိုမျိုးပုံစံမျိုးတဲ့ဆာလို့ရှိရင်ကျွန်တော်တို့ထုတ်မိုးပြီးတော့မှဒီစီးကြော်ရင်ရိုက်မယ်ဆိုတဲ့ဟာမျိုးဟိုဆိုတာနှစ်ခုလုံးကတော့အရေးယူတဲ့ပုံစံနဲ့အတူတူပါပဲဟိုစီးကြော်လည်းရိုက်မှာပါဒါပေမဲ့ဟိုတကယ်တော့ထုံမိုးပြီးတော့မှဒီစီးကြောင်ရိုက်မယ်တော့ဆိုချိုးပြီးပြောထားတာမျိုးဆိုတာကတော့ဟိုဒါမဖြစ်သေးဘူးဒါချိန်ချောက်တဲ့ပုံစံမျိုးဟိုအရင်ကကြိုပြီးအဲ့စေတနာပါတီကြီးဆိုတဲ့ပုံစံမျိုးဖြစ်နေဆိုတော့ကျွန်တော်အနေနဲ့တော့တန်ချက်ကိုလိုးလက်လက်ဆက်ဆိုမယ်အဲ့ပုံမှာတည်တဲ့ဥတွေကိုထီရင်တော့အေးအေးယူပါကျွန်တော်တို့တန်ချက်သမားတွေအားလုံးတာဝန်ကြီးတာဝန်ယူမှုတာဝန်ခံမှုရှိတယ်ဒီပုံမှာတော့ကြိုပြီးတော့စဉ်းစားလုပ်ပြီးတော့ကျွန်တော်တို့ချီနှောင်တာမျိုးသဘောမကျပါဘူး
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒီကနေ့တန်ချက်နဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်မင်္ဂလာရှိတဲ့နှစ်သက်ကိုအားလုံးဆင်နွှဲနိုင်ကြပါစေ
သူမခင်ဖြူထွေးနဲ့အတူတော်ခင်ဆိုဝင်စီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3051တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမသိငထိုက်ကပြောပြပေးပါဦး။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရုရှားနိုင်ငံမော်စကိုမြို့တော်ကိုဆက်ရောက်သွားပါပြီ။အမေရိကန်နဲ့ဗြိတိန်အစိုးရတို့မျှော်လင့်ထားသလောက်ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုထောက်ခံမှုအဆုံးသတ်ရေးရုရှားကိုနားချနိုင်လောက်တဲ့အထိခိုင်ခိုင်မာမာအချက်လက်တော့နိုင်ငံခြားရေးဝန်ကြီးမှပါမသွားပါဘူး။အီတလီနိုင်ငံမှာဒီကနေ့ကျင်းပပြီးစီးခဲ့တဲ့ G7 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာရုရှားနဲ့ဆီးရီးယားစစ်တပ်အပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုအပေါ်သဘောတူညီချက်မရခဲ့တာကြောင့်ဖြစ်ပါတယ်။ဆွေဒင်နိုင်ငံမှာလူလေးဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုရဲ့အဓိကလက်သည်တရက်ခန့်လို့တန်တရာရှိထားသူကအကြမ်းဖက်ဝါဒစဲပြစ်မှုကျူးလွန်နေဆိုတာကိုဝန်ခံလိုက်ပြီးဖမ်းဆီးခံဖို့လက်ခံလိုက်ပြီးဖြစ်တဲ့အကြောင်းသူ့ရဲ့ရှေ့နေကပြောပါရယ်အသက်39နှစ်အရွယ်ဥစဘက်နိုင်ငံသားယော့ရာခမက်အကီလာဗ်ကိုကြားနာတဲ့မြို့တော်စတော့ခုံးဟာတရားရုံးတစ်ခုရဲ့ရှေ့မှာသူ့ရဲ့ရှေ့နေကပြောဆိုခဲ့တာဖြစ်ပါတယ်နိုင်ငံတော်အထက်မြင့်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ချီးလက်တော်ရွာနေလူငယ်တွေငြိမ်းချမ်းရေးစကားဝိုင်းကိုဒီကနေ့အစိုးရရုံးဆိုင်ရာနေပြည်တော်မှာဆွေးနွေးကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်မှအောင်မြင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပြီးငြိမ်းချမ်းရေးအတွက်အကောင်းဆုံးဆောင်ရွက်မယ်လို့လည်းကတိပြုပြောဆိုသွားပါတယ်။အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်9000ခွဲလောက်ထွက်ပြေးသွားစေခဲ့တဲ့ရခိုင်ပြည်နယ်အနောက်မြောက်ဖက်ချမ်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုစစ်ဆင်ရေးအတွင်းမျိုးဖြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိဘူးလို့နိုင်ငံတော်အမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကဒီကနေ့ရန်ကုန်မြို့မှာပြောဆိုသွားပါတယ်ရှင် ။တရင်ချင်းချက်ကိုမတ်ကေတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကမှခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဘန်စကီဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00 လိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9:30 ၊လိုင်းဒိုမီတာ48 kHz 6:00 ကလိုင်းဒိုမီတာ50 kHz 9:00နဲ့လိုင်းလာမီတာ190 kHz 5:00ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေရှင်။
This program has come to you from the Voice of America, Washington.